Welcome to the Voice of America in Burmese.
Mingala nya cha ma thara shin nya khmyar VOA American tan ga ni 2023 khu ni September 6 ye boru nya season 2 ko nyama sanaw chi nya 9 nai ga ni 10 nai thi Washington DC New York ga ni tae ye sa lu ni ba bi line to meter 3051 pye VOA ye Facebook website ne YouTube ma le thau lin chuin twin ta chain de tae ye na sin ti shu nai ba bi khmyar tin nya season 2 ga raw chana win min ma
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတန်းရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်ဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကပြောသွားပါတယ်စစ်ကောင်စီဘက်ကတော့မြန်မာအရေးဖြေရှင်းဖို့အာဆီယံဆုံးဖြတ်ခဲ့တဲ့ပေါ်ကန့်ကွက်လိုက်ပါတယ်ခေတ်သစ်စစ်အေးကာလပုံစံမျိုးကိုရှောင်ရှားနိုင်ဖို့တရုတ်ဝန်ကြီးချုပ်လီကအာဆီယံအစည်းအဝေးမှာပြောလိုက်ပါတယ်ဆိုတဲ့ထိတန်းရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါကိုဝင်းမင်းရေ
ဟုတ်ကဲ့ပါမခင်လေးရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်မြမရေအာဆီယံချိကက်မှုပုံစံအသစ်ပေါ်အကဲကတ်တချို့ကရလက်ထွက်ဖို့တိတ်မမျှော်လင့်ကြတာမှာသုံးသက်သူမခင်အောင်မှာက
ဒီသုံးနိုင်ငံပေါင်းပြီးတော့မှလုပ်တဲ့ကိစ္စကအဖြေထွက်ဖို့ဆိုတဲ့ဥစ္စာမှာအခက်အခဲအများကြီးရှိမယ်။ဒါကြောင့်လည်းဆိုလို့ရှိရင်ဒီအာဆီယံရဲ့၉နိုင်ငံအတွင်းမှာကမြန်မာနဲ့ပတ်သက်ပြီးတော့အားလုံးသဘောတူညီတဲ့အဖြေကြီးကြီးကြပ်ကြောက်သူတို့စီမှာမရှိနေတဲ့ကိစ္စကအရေးကြီးတယ်
နောက်အာဆီယံအဖွဲ့အစည်းရဲ့နောက်ကွယ်နဲ့စင်ခေါ်မှုတွေနောက်ဆုံးဘယ်လိုရှိနေပါလဲ။နောက် KIO ကချင်းအဖွဲ့ဌာနချုပ်ကိုထိုးလာတဲ့စစ်ကောင်စီစစ်ကြောင်းကို KIA ကချင်းတပ်ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ဒုညပတ်စင်ကန္တာတွေဖြစ်တဲ့ဥအောင်ကျော်စံတာနဲ့ဥကျော်စံတာနဲ့ဆွေးနွေးထားတဲ့အဒီတာနဲ့ဆွေးနွေးခံနောက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတာတွေကိုစက်တိုက်နှဆိုင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာအကြမ်းဖက်မှုအဆုံးသတ်ရေးအတွက်စစ်ကောင်စီကိုဆက်လက်ဖိအားပေးသွားမယ်အကြောင်းနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်လှုပ်ဆောင်ဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဒီနေ့ပဲအာဆီယံထိပ်သီးအစည်းအဝေးမှာပြောပါတယ
် The United States will continue to press the regime to end the horrific violence to release all those unjustly detained and to reestablish Myanmar's path
အင်ဒိုပစိဖစ်ဒေသနဲ့ပတ်သက်လို့အားလုံးရဲ့ဘုံမျှော်မှန်းချက်တွေခိုင်ခိုင်မာမာရှိနေတာကိုကြေညာမိပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းဖို့ဒေသရင်းအရေးကိစ္စတွေနဲ့နိုင်ငံတကာအရေးတွေမှာလိုက်နာဆောင်ရွက်ရမယ့်စီးမြင့်နဲ့ကြည့်ဝတ်တွေချမှတ်နိုင်ရင်အားလုံးတူညီတဲ့တန်တိတ်ထန်ချမှတ်ထားပါတယ်။မြန်မာစစ်ကောင်စီအနေနဲ့စိုးရွားတဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးမတရားဖမ်းဆီးထားသူတွေကိုလွတ်ပေးရေးနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ထူထောင်နိုင်ရေးကျမတို့ဆက်လက်ဖိအားပေးတိုက်တွန်းသွားပါမယ်လို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကပြောဆိုသွားတာပါ။မြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုဆက်လက်ထောက်ခံသွားမယ်ဆိုပြီးတော့လည်းသူကပြောဆိုပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အမေရိကန်ပြည်ထောင်စုအကြပိုပြီးနီးနီးဆက်ဆက်ပူးပေါင်းဆောင်ရွက်နိုင်ဖို့အတွက်ဝါရှင်တန်မြို့တော်မှာအမေရိကန်အာဆီယံစင်တာဖွင့်နေမယ်အကြောင်းလဲဒုသမ္မတကမလာဟဲရစ်ကကြေညာသွားပါသေးတယ်။အင်ဒိုပစိဖစ်ဒေသအတွင်းအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးအရာနေရာယူထားမှုဟာဒေသတွင်တည်ငြိမ်ရေးအတွက်ဖြစ်တယ်လို့ဆိုတာကိုလည်းသူကအလေးထားပြောဆိုသွားပါသေးတယ်။အင်ဒိုပစိဖစ်ဒေသလွတ်လပ်မှုအပြန်အလှန်ဆက်သွယ်နိုင်မှုချမ်းသာကြွယ်ဝပြီးလုံခြုံမှုတွေနဲ့အခက်အခဲတွေကြားကကြံ့ကြံ့ခံနိုင်ရင်မျှော်မှန်းချက်တွေအတွက်အမေရိကန်ဒုသမ္မတကမလာဟဲရစ်ကအလေးထားပြောဆိုသွားပါတယ်ရှင်။
အာဆီယံထိပ်သီးအစည်းအဝေးမှာတော့မြမရေးဖြည့်ရှင်းဖို့ဆုံးဖြတ်ခဲ့တာကိုစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့43ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးပြီးထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ချက်နဲ့ဆုံးဖြတ်ချက်တွေကိုကန့်ကွက်ကြောင်းစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကစက်တင်ဘာ5ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ရှိအာဆီယံလက်ချောက်ဥက္ကဋ္ဌအင်ဒိုနီးရှားကမြန်မာနိုင်ငံအကြောင်းဆွေးနွေးခဲ့ပေမဲ့မြန်မာနိုင်ငံရဲ့အမြင်နဲ့ယက်တီချက်ကိုထည့်သွင်းမဖော်ပြဘဲလစ်လျူရှုခဲ့ကြောင်းလည်းဒီထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဆီယံအခြေခံမူတွေကိုအတိအကျလိုက်နာပြီးအဖွဲ့ဝင်နိုင်ငံတစ်နိုင်ငံရဲ့ပြည်တွင်းရေးကိုတခြားတစ်နိုင်ငံကဝန်မဆက်တာမလုပ်ဖို့လဲစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကသတိပေးခဲ့ပါသေးတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ကောင်စီကိုဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတဲ့အပေါ်အာဆီယံဖွဲ့ဝင်နေကြအခက်ကြုံနေရချိန်မှာပဲ2026ခုနှစ်မှာအာဆီယံလက်ချကွဋ္ဌတာဝန်ယူရမယ်မြန်မာနိုင်ငံနေရာမှာဖိလစ်ပိုင်နိုင်ငံကအစားထိုးတာဝန်ယူဖို့အသင့်ရှိကြောင်းလဲဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကမနေ့ကပြောခဲ့ပါသေးတယ်မြန်မာနိုင်ငံဆိုင်ရာဘုံသဘောတူချက်၅ရဲ့အကောင့်ထဲဖော်မှုပြန်လည်သုံးသပ်ပြီးနိုင်ငံအခြေအနေတိုးတက်မှုမရှိတဲ့အပေါ်ဝေဖန်ပြောဆိုနေချိန်မှာ2026ခုနှစ်အတွက်အလက်ချကွဋ္ဌတာဝန်မြန်မာနိုင်ငံကိုပေးရမှာမဟုတ်ဘူးဆိုတဲ့သတင်းထွက်ပေါ်လာတာပါ စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်းမြန်မာနိုင်ငံကအထူးထူးရွေးကောက်ပွဲကျင်းပရေးပြင်ဆင်ရာတွေအပါအဝင်တည်ငြိမ်ရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ဦးစားပေးလှုပ်ဆောင်စရာတွေရှိသေးတာကြောင့်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ်ဆိုရင်အနောက်ရှက်တွေအများကြီးရှိလာနိုင်တာမို့အသင့်မဖြစ်သေးဘူးလို့လည်း VOA ကိုပြောခဲ့ပါတယ်ခင်ဗျာ
Indo-Pacific ဒေသတဝန်ပထဝီနိုင်ငံကြီးပြိုင်ဆိုင်မှုတွေပြင်းထန်လာနေချိန်ကမ္ဘာခေါင်းဆောင်တွေအင်ဒိုနီးရှားမှာစုယုံပြီးနိုင်ငံတွေကြားပြည်ပခန့်တွေကိုကင်တွယ်ဖြည့်ရှင်းတဲ့အခါမှာခေတ်သစ်စီအေကာလာပုံစံမျိုးမဖြစ်အောင်ရှောင်ရှားနိုင်မှုအရေးကြီးတယ်လို့တရုတ်ဝန်ကြီးချုပ်လီရှီယန်ကဒီနေ့ပဲပြောလိုက်ပါတယ်။အရှိတောင်အာရှနိုင်ငံများအပြင်အာဆီယံနဲ့တရုတ်ဂျပန်တောင်ကိုရီးယားအဖွဲ့ဝင်တွေပါတဲ့ထိပ်သီးဆွေးနွေးပွဲမှာအခုလိုပြောလိုက်တာပါ။လက်ရှိမှာဗတ်ပေါင်းဆောင်အစုအဖွဲ့ထိတ်တိုက်တွေ့မှုနဲ့စစ်အေးတိုက်ပွဲတစ်ကိုစန့်ကျင်ဖို့ကအရေးကြီးပါတယ်လို့လည်းသူကပြောပါတယ်။အင်အားကြီးနိုင်ငံတွေရဲ့အားပြိုင်မှုမှာအာဆီယံနိုင်ငံတွေကြားညက်ခံရနိုင်ကြောင်းလည်းတရုတ်ဝန်ကြီးချုပ်ကသတိပေးထားတယ်လို့တစ်ဖက်မှာလည်းအမေရိကန်ဒုသမ္မတကမလာဟဲရစ်ကဂျပန်တောင်ကိုရီးယားဩစတြေးလျနဲ့အိန္ဒိယတို့အပါအဝင်မိဘနိုင်ငံအသီးသီးမှာခေါင်းဆောင်အနေနဲ့လည်းကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒါ့ပြင်အခုကျင်းပနေတဲ့အာဆီယံထိပ်သီးအစုအဖွဲ့ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းဖင်တို့မတက်ရောက်ခဲ့ပါဘူး။ဒီဆွေးနွေးပွဲမှာအာဆီယံအဖွဲ့ဝင်အများစုကအဓိကကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံနဲ့တင်းမာမှုတွေဖြစ်ပေါ်နေတဲ့ပေါ်စိုးရိမ်မှုတွေလည်းရှိနေကြပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရနိုမာဆူဒီကလည်းအာဆီယံဟာတရုတ်နိုင်ငံနဲ့ရေလမ်းကြောင်းဆိုင်ရာကျင့်ဝတ်နဲ့ပတ်သက်ပြီးညှိနှိုင်းမှုတွေကိုအရှိန်မြှင့်ဆောင်ရွက်နိုင်ဖို့အတွက်ဆွေးနွေးခဲ့တယ်လို့လည်းပြောပါတယ်
။အမေရိကန်ဒုသမ္မတကအင်ဒိုနီးရှားနဲ့ကုန်သွယ်ရေးနဲ့ဆက်ရှင်းလောင်စာခံတာတိုးချဲ့သွားဖို့ရှိတယ်လို့ပြောလိုက်ပါတယ်။အမေရိကန်ဟာအင်ဒိုနီးရှားနဲ့ကုန်သွယ်ရေးတိုးမြှင့်လှုပ်ဆောင်ပြီးဆက်ရှင်းလောင်စာခံတာတိုးချဲ့ရေးလိုအပ်တဲ့ရေရှည်တည်တတ်မဲ့ထောက်ပံ့ရေးလမ်းကြောင်းထားရှိဖို့လိုလားတယ်လို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဒီနေ့ပြောလိုက်တာပါ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲပြင်ပမှာအင်ရှင်အင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံစဉ်အမေရိကန်ဒုသမ္မတကအခုလိုပြောလိုက်တာပါအင်ဒိုနီးရှားသမ္မတနဲ့တွေ့ဆုံမှုအတွင်းအကန့်အသတ်နဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် FTA ပါဝင်နီကန်နဲ့လျှက်စစ်ကားထုတ်လုပ်တဲ့နေရာမှာမရှိမဖြစ်လိုအပ်တဲ့တခြားစိတ်ပိုင်းတွေအင်ဒိုနီးရှားကအမေရိကန်ကိုတင်ပို့ရမှာအခွန်သက်သာခွင့်ယာယီကိစ္စကိုအဓိကဆွေးနွေးခဲ့ကြတယ်လို့မျှော်လင့်ထားကြပါတယ်သမ္မတဘိုင်ဒန်ဆိုရဟာပြတ်ထန်းတဲ့ရေးပါတဲ့ဥပဒေတွေကတခုဖြစ်တဲ့ရာသီဥတုပြောင်းလဲမှုနဲ့တန်ရှင်းလောင်စာဆိုင်ရာဥပဒေမှာလက်စစ်ကားထုတ်လုပ်ရောင်းချမှုကိုထောက်ပံ့ပေးဖို့ဒေါ်လာသန်းထောင်ချီသုံးဆွဲဖို့စီစဉ်ထားပါတယ်။အဲ့ဒီလိုရထားတဲ့ဒေါ်လာသန်းထောင်ချီတဲ့ထောက်ပံ့မှုတွေရရေးအတွက်လက်စစ်ကားတွေမှာအသုံးပြုတဲ့ဘက်ထရီတွေရဲ့အစိပ်ပိုင်းဒါမှမဟုတ်အဲ့ဒီဘက်ထရီထုတ်လုပ်မှု40ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုအတွင်းထုတ်လုပ်တာဒါမှမဟုတ်အမေရိကန်နဲ့လွတ်လပ်တဲ့ကုန်သွယ်မှုစာချုပ်ချုပ်ဆိုရတဲ့နိုင်ငံတစ်ခုမှာထုတ်လုပ်တာဖြစ်ရမယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9339ညနဲ့9383ညပိုင်းဒိုမီတာ51kHz 5885တို့ဖြင့်စနစ်တကျမှာ line length meter 190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဗုဒ္ဓည VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါ။အမေရိကန်သမ္မတရောဂျေးဘိုင်ဒန်ဟာကိုဗစ်ရောဂါကူးစက်ခံရတဲ့အကြောင်းစစ်ဆေးသိရှိထားပြီးမြန်မာဂျိုးဘိုင်ဒန်ကတော့နှာခေါင်းစီးတက်ပြီးစီစဉ်ထားတဲ့အတိုင်းမနေ့ဖြန်အိန္ဒိယနိုင်ငံကိုသွားပြီးစီးပွားရေးအင်အားကြီးနိုင်ငံများ G20 ရဲ့အစည်းအဝေးကိုတက်ရောက်မယ့်အစီအစဉ်ပြောင်းလဲမှာမဟုတ်တဲ့အကြောင်းတမရအင်ဗျူရောကမနေ့ကကြေညာပါတယ်။တမရဘိုင်ဒန်ကတော့ကိုဗစ်ရောဂါရှိမရှိနှစ်ကြိမ်စစ်ဆေးခဲ့ပြီးကူးစက်မှုမရှိကြောင်းအတည်ပြုထားပါတယ်
။ He's not experiencing any symptoms as far as the steps he is taking since the president was with the first lady yesterday he will be masking while indoors
အခုချိန်ထိစမ်းသပ်စစ်ဆေးသမျှမှာတော့တမရမှာယောဂါလက္ခဏာမတွေ့ရပါဘူးတမရကရောနဲ့အတူမနေ့ကရှိနေခဲ့တဲ့အတွက်တမရဘိုင်ဒန်ကအခန်းထဲမှာရှိနေတဲ့အချိန်လူတွေအနီးအနားမှာရှိနေတဲ့အချိန်တွေမှာနှာခေါင်းစီးတက်ထားပါလိမ့်မယ်အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဘူဌာန CDC ရဲ့ညွှန်ကြားချက်တွေအတိုင်းအရင်ကလိုက်နာခဲ့တဲ့ပုံစံမျိုးနေထိုင်သွားလာမှာပါလို့အင်ဂျူရောပြောခွင့်ရခရင်းဂျွန်ဖီကပြောဆိုသွားတာပါ။ကမ္ဘာဗန်ပြုပြင်ပြောင်းလဲရေးကိစ္စတွေ၊ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့အခြေခံအဆောက်အုံတွေအတွက်ပုံမှန်ရင်းနှီးမြှုပ်နှံမှုနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကို G20 အစည်းအဝေးအတွင်းမှာတမရဂျိုးဘိုင်ဒန်ကအလေးထားပြောဆိုမယ့်ကြောင့်တမရအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင
်။မြန်မာနိုင်ငံတဲ့ online လိင်လယ်မှုတန်တရားရှိသူ250ကျော်ကိုဖမ်းခဲ့တယ်လို့တရုတ်ကထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံအခြေစိုက်အွန်လိုင်းလိင်လယ်မှုတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိသူ269ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ တရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနကမနေ့အင်္ဂါနေ့ကထုတ်ပြန်လိုက်တာကို South China Morning Post မှာဖော်ပြခဲ့တာပါဒါဟာတရုတ်ရဲ့အရှေ့တောင်အရှာနိုင်ငံတွေကြားအကြီးမားဆုံးပူးတွဲဖြုတ်ခွဲမှုတစ်ခုလည်းဖြစ်ပါတယ်စစ်စင်ရေးအတွင်းမြန်မာနိုင်ငံမြောက်ပိုင်းရှိ online လေလံမှုအခြေစိုက်စခန်း7ခုကိုဖြုတ်ခွင်းခဲ့ပြီးဒီလိင်လယ်မှုတန်တရာရှိသူ269ဦးကိုဖမ်းဆီးရမိခဲ့တာအတွက်အဲ့ဒီထဲမှာတရုတ်နိုင်ငံသား186ဦးပါဝင်တယ်လို့တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဖန်စီရမိသူတွေထဲမှာယွမ်သန်း120အမေရိကန်ဒေါ်လာနဲ့ဆို16.5သန်းနဲ့ညီမျှတဲ့လင်းလဲကဲမှုမှာအဓိကကျသူ22ဦးကိုပါဝင်ခဲ့တယ်လို့လည်းဆိုပါတယ်။မြန်မာနဲ့ယူနိုက်တက်နဲ့စစ်ဆောင်ပန္နာဒေသလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းပြီးတနင်္လာနေ့မှာစီးနင်းရှာဖွေဖန်စီမှုတွေလုပ်ခဲ့တယ်လို့လည်းဒီသတင်းကဖော်ပြထားပါတယ်။စင်းရှာဖွေမှုတွေနဲ့ပတ်သက်လို့အသေးစိတ်ပြောကြားခြင်းတော့မရှိခဲ့ပါဘူးခင်ဗျာ
။ဣသရေးနိုင်ငံကကာကွယ်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုဟာမြန်မာစစ်တပ်အတွက်ခိမီအစစ်မြေနည်းပညာတွေရောင်းချခဲ့တဲ့အကြောင်းဣသရေးနိုင်ငံထုတ်ဟာအာရစ်သတင်းစာမှာမနေ့ကစက်တင်ဘာ5ရက်နေ့ကရေးသားထားတာကိုတူရကီနိုင်ငံထုတ်အနဒူလာအေဂျင်စီသတင်းမှာပြန်လည်ဖော်ပြထားပါတယ်။လေကြောင်းဆိုင်ရာကာကွယ်ပစ္စည်းထုတ်လုပ်ခဲ့တဲ့ဣသရေးနိုင်ငံက IAI ကုမ္ပဏီနဲ့ Elbert System လို့ခေါ်တဲ့နည်းပညာကုမ္ပဏီတို့ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2022ခုနှစ်အထိအစစ်မြေနည်းပညာတွေစစ်ကောင်စီကိုရောင်းချခဲ့တဲ့အကြောင်းသတင်းစာမှာရေးသားထားပါတယ်။ IAI ကုမ္ပဏီကလေကြောင်းကာကွယ်စနစ်မှာအသုံးပြုခဲ့တဲ့ပစ္စည်းတွေမြန်မာနိုင်ငံကိုရောင်းချခဲ့ပြီးတစ်ချိန်တည်းလိုလိုမှာ Elbert System ကုမ္ပဏီကလည်းလေကြောင်းကာကွယ်ဆိုင်ရာလက်နက်တွေစက်တနက်တွေရောင်းချခဲ့တယ်လို့ဆိုပါတယ်။စစ်လက်နက်ပစ္စည်းတွေကိုဣသရေးနိုင်ငံHDS စိတ်ကန်းကနေရန်ကုန်စိတ်ကန်းကိုပို့ခဲ့တာလို့လည်းသတင်းစာကရေးသားထားပါတယ်။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့အရဲသားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်မြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်မှုလင်းရင်စီရောင်းချခွင့်ပိတ်ပင်မှုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေချိန်မှာပဲဣသရေးနိုင်ငံကကာကွယ်ရေးလက်နက်ထုတ်လုပ်တဲ့ကုမ္ပဏီတွေကစစ်ကောင်စီကိုစစ်လက်နက်နဲ့နည်းပညာရောင်းချတဲ့သတင်းတွေထွက်လာတာပါရှင်
။မြန်မာတပ်ပုံသတင်းသမားတူကိုတော့စစ်ကောင်စီကထောင်ဒဏ်နှစ်ရှည်ချလိုက်ပါတယ်။မြန်မာနောက်သတင်းဌာနကတပ်ဖွဲ့သတင်းတော်ကိုစိုင်းစော်တိုက်ကိုစစ်ကောင်စီတရားဝင်ကဒီနေ့စက်တင်ဘာ6ရက်နေ့မှာထောင်ဒဏ်အနှစ်20ချလိုက်တာပါ။ကိုစိုင်းစော်တိုက်ကိုသူ့ပေါ်တင်ထားတဲ့ဆော့ချက်တွေအတွက်ခုခံရှောက်လောက်ွယ်မပေးဘဲအင်းစိန်အချင်းထောင်ဒဏ်တရားရုံးကထောင်ဒဏ်ချမှတ်ခဲ့တယ်လို့မြန်မာနောက်သတင်းဌာနထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါဟာမြန်မာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းသတင်းတော်တူအနေနဲ့အများဆုံးထောင်ဒဏ်ချမှတ်ခံရတာလည်းဖြစ်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VO American တန်ရဲ့ September 6ရက်ပို့တွင်းညထိပ်တန်းရောက်တဲ့တွင်ကိုမခင်လေးနဲ့ကျွန်တော်ပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးတဲ့တွင်ပြဖို့ချက်တွေကိုဇက်တိုက်ပြောပြပါမယ်ပထမဆုံးကတော့မြမရေအာဆီယံချိကက်မှုပုံစံသစ်ပေါ်အခက်အခဲတချို့ရဲ့အမြင်ပါအာဆီယံအနေနဲ့မြမရေခိုင်တွေ့ရမှာအရင်လိုအာဆီယံအလှည့်ကျဥက္ကဋ္ဌနိုင်ငံတစ်ခုတည်းကမြမစစ်ကောင်စီနဲ့ထိတွေ့ဆက်ဆံတာမဟုတ်ဘဲအလှည့်ကျဥက္ကဋ္ဌနဲ့နောက်ထပ်နိုင်ငံပါဝင်ပြီးသုံးနိုင်ငံပူးတွဲကင်တွဲဖြစ်ရှင်းဖို့အာဆီယံခေါင်းဆောင်တွေအင်္ဂါနေ့ကသဘောတူလိုက်ကြပါတယ်။တစ်ချိန်တည်းမှာလာမယ့်2026ခုနှစ်မှာမြန်မာကိုအာဆီယံလက်ကျဥက္ကဋ္ဌနေရာမပေးဖို့လည်းဆုံးဖြတ်ခဲ့ကြပါတယ်။ဒါကစစ်ကောင်စီအတွက်ရောဘလို့ဖိအားတွေဖြစ်စေပါလဲ။စစ်ကောင်စီကဘလို့တုံ့ပြန်ထားပြီးမြန်မာရေလှှရှားသူတွေရဲ့အမြင်ကရောဘလို့ရှိနေတယ်ဆိုတာတွေကိုမဆူမစူးစီးပြောပြပေးပါဦးခင်ဗျာ။
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအတွင်းမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အကြမ်းဖက်မှုတွေရပ်တန့်နိုင်ရေးကြိုးပမ်းနေတဲ့အာဆီယံရဲ့ချင်းကပ်ကင်တွယ်မှုတွေကရလက်တစုံတရာထွက်ပေါ်လာတာမရှိဘူးလို့ဝေဖန်ခံရချိန်မှာအခုလိုမျိုးသုံးနိုင်ငံချင်းကပ်မှုပုံစံအသစ်နဲ့မြမအရေးကိုဖြည့်ရှင်းမှုအာဆီယံကလှုပ်ဆောင်လာတာဖြစ်ပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌအပြင်အလှည့်ကျဥက္ကဋ္ဌဟောင်းနဲ့နောက်လာမယ့်အလှည့်ကျဥက္ကဋ္ဌအစ်သုံးနိုင်ငံပူးပေါင်းပြီးတော့မြမအရေးကိုပိုးပြီးတော့မှထိရောက်အောင်ကင်တွယ်သွားမယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်ဒနိုမာဆူဒီကပြောဆိုလိုက်ပါတယ်အခုလိုမျိုးကင်တွယ်ဖြည့်ရှင်းမဲ့ချင်းကပ်မှုပုံစံတစ်ကဘလောက်လက်တွေ့ကြကြဖြည့်ရှင်းနိုင်မလဲဆိုတာနဲ့ပတ်သက်လို့အာဆီယံလူမှုအခြေပြုအဖွဲ့တစ်ခုဖြစ်တဲ့ Progressive Voice ရှေ့ပြေးအတန်အကြံပေးဗုဒ္ဓအဖွဲ့ဥက္ကဋ္ဌဒေါခင်အောင်မာက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ
။ကြိုပြီးတော့လည်းအဲလုံးဝကြီးဘာမှအလုံးမဖြစ်ဘူးလို့တော့မပြောချင်တော့လည်းပဲလက်ရှိတောက်လျှောက်ဒီအာဆီယံရဲ့ချင်းကပ်ပုံပြီးတော့သူတို့ရဲ့အတွင်းရေးအနေအထားတွေကိုအဲတည်ရှိရတဲ့လောက်သုံးသပ်ရမယ်ဆိုလို့ရှိရင်တော့ဒီသုံးနိုင်ငံပေါင်းပြီးတော့မှလုပ်တဲ့ကိစ္စကအဖြေထွက်ဖို့ဆိုတဲ့ဥစ္စာမှာအခက်အခဲအများကြီးရှိမယ်လို့ကျွန်မမြင်တယ်ပေါ့နော်။အဲကြောင့်လည်းဆိုလို့ရှိရင်ဒီအာဆီယံရဲ့ ကိုယ်နိုင်ငံအတွင်းမှာကမြန်မာနဲ့ပတ်သက်ပြီးတော့မှတကယ်ကိုနိုင်ငံရေးအရာအလုံးသဘောတူညီတဲ့ဘာလုပ်မယ်ဆိုတဲ့အဖြစ်တိတိကျကျသူတို့စီမှာမရှိနေတဲ့ကိစ္စကအရေးကြီးတယ်ပဲကျွန်မမြင်တယ်။သူတို့အပြင်မှာအပေါ်ယံပြောနေတဲ့ဥစ္စာတော့ဟလာဒီအလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးရေးတို့လူသားချင်းစာနာတဲ့အကူအညီရောက်ရေးတို့ဒီနှစ်ခုပဲသူတို့ထိတိုက်ထားပြီးတော့မှဥတည်ပြီးတော့မှပြောနိုင်ရောရှိတာပေါ့နော်။ဒါပေမဲ့ပြဿနာကဘာလဲဆိုတော့သူတို့ရဲ့ဒီလုပ်ပုံကိုင်ပုံချက်ကပ်ပုံတွေကအရင်လည်းနှေးကွေးတယ်ပြီးတော့လက်တွေ့လည်းမကြောက်ဘူးပေါ့နော်
။မနေ့ကအာဆီယံထိပ်သီးညီလာခံရဲ့ဆုံးဖြတ်ချက်အရလာမယ့်2026ခုနှစ်မှာမြန်မာနိုင်ငံကိုအာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်နဲ့တာဝန်ထမ်းဆောင်ခွင့်မပြုဖို့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်။မြန်မာနိုင်ငံတာဝန်ယူရမယ့်နှစ်မှာမြန်မာကိုကြော်ပြီးတော့ဖိလစ်ပိုင်နိုင်ငံအနေနဲ့အလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူသွားမယ့်အကြောင်းအင်္ဂါနေ့ကထိပ်သီးညီလာခံအပီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။စစ်ကောင်စီဘက်ကတော့အာဆီယံရဲ့ဆုံးဖြတ်ချက်တွေဟာအပြူသဘောမဆောင်ဘဲနဲ့တစ်ဖက်သက်ဆံပြီးတော့မျှတမှုမရှိတဲ့ဆုံးဖြတ်ချက်တွေပါဝင်နေတယ်လို့ဆိုပြီးကန့်ကွက်ကြောင်းမြမအလင်းသတင်းစာမှာတုံ့ပြန်ထားပါတယ်။အာဆီယံဘရိညင်စာတမ်းအပိုက်၅ပါအခွင့်အရေးနဲ့တာဝန်ဝတ္တရားမူတွေကိုတွေ့ဖယ်ပြီးမြမကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပေးတာကလည်းမြမနိုင်ငံရဲ့အခွင့်အရေးကိုကန့်သတ်တာဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ပါတယ်။အာဆီယံကတော့မြန်မာစစ်ကောင်စီအကြီးအကဲကိုယ်တိုင်တက်ရောက်ပြီးသဘောတူညီထားတဲ့အာဆီယံဘုံသဘောတူညီချက်၅ရက်အတိုင်းမြန်မာအရေးကိုဆက်လက်ကင်တွယ်သွားမယ်အကြောင်းနဲ့ဒီမူရဲ့အောက်မှာချင်းကပ်မှုပုံစံတင့်နဲ့ကင်တွယ်တာဖြစ်ကြောင်းပြောထားပါဗျ။အာဆီယံအနေနဲ့လက်ရှိမူဝါဒကိုပဲဆက်လက်ကင်ဆွဲမှာဖြစ်လို့ထိရောက်တဲ့အပြောင်းလဲဖြစ်လာပွဲမရှိဘူးလို့လည်းနိုင်ငံရေးလေးလာတုံ့တက်သူတဦးကအခုလိုတုံ့တက်ပါဗျ။လဲ
သွားနိုင်တဲ့ချင်းနေတစ်ခုခုပြောင်းလဲလာနိုင်တဲ့တရားမျိုးဖြစ်မယ်ဘူမယူစားဘူးရှင်လည်းနည်းနည်းပါးပါးပဲဖြစ်နိုင်တယ်ဒီဟာအာဆီယံရဲ့အကြောင်းလေးကြောင့်လေစစ်ကောင်စီမှထူပြီးတော့စစ်ကောင်စီကထူကြောင်းလေးလာပူလန်တော့တော်တော်လေးမမြင်ဘူးနော်အာဆီယံရဲ့ဒီအလုပ်တဲ့အကြောင်းလေးကလေအမကြီးဖြစ်ရှိမှုတွေလုံလောက်တဲ့အချိန်လေးမရှိသေးဘူးဆိုတော့အာဆီယံကတကယ်ကြီးကတော့သူ့ကိုယ်သူစိတ်ဖြစ်ဖို့ပဲသူ့မျက်နှာသူ့ဆဲဖို့ပဲလုပ်နေရတယ်သူ့ရဲ့ချက်တွေကိုသူ့ထွက်ပေါက်ရှာဖို့သူ့လုပ်နေရတယ်သဘောပဲဒီကလည်းမြင်နေ
လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံနိုင်ငံသားရေးဝန်ကြီးမာဆူဒီကတော့မြမရေးမှာပါဝင်ပတ်သက်သူအားလုံးနဲ့တွေ့ဆုံမှုပေါင်း140ကျော်လုပ်ထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခတ်မှုတွေရက်စရေအထောက်ခဲ့ကြောင်းကိုပြောဆိုထားပြီးတော့တစ်ချိန်တည်းမှာပဲမြန်မာပြည်ပခန့်ဟာအာဆီယံအတွက်ဖြည့်ရှင်းရအခက်ဆုံးစိန်ခေါ်မှုတစ်ရက်ဖြစ်ပါတယ်လို့ဝေခံပြောဆိုထားပါတယ်ရှေ့ပြေးအတန်အကြံပေးဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌဒေါခင်အုံမာကတော့အာဆီယံအနေနဲ့ချမှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီမြန်မာစစ်အုပ်စုကိုထိထိရောက်ရောက်မကင်တွယ်နိုင်တဲ့၍အပြေထွက်မှာမဟုတ်ဘူးလို့ဝေဖန်ပါတယ်
မြန်မာနိုင်ငံရဲ့အကြမ်းဖက်ခံရမှုတွေနဲ့ပြဿနာတွေအလုံးရဲ့ရေတောင်းမြေအရင်အမြင့်စစ်အုပ်စုကိုသူတို့ဘက်ကနေပြီးတော့မှဥပဒေကြောင်းအရအာဆီယံမှာလည်းအာဆီယံချာတာအာဆီယံပြည်ညင်စာချုပ်နော်ပြီးသွားလို့ရှိရင်သူ့မှာစီမင်းစည်းကမ်းတွေရှိတယ်ဒါတွေကိုတည်တည်ချာချာဒီလုံထုံးလုံနည်းတွေနဲ့เนาะအာဆီယံပြည်ညင်စာစာတမ်းနဲ့အညီအာဆီယံကစစ်အုပ်စုကိုမကင်တွယ်နေသေးဘူးအဲ့ဒီကင်တွယ်မှုကိုမရသေးသေးဘူးကတော့ဒီသုံးနိုင်ငံပေါင်းပြီးဖြည့်ရှင်းတဲ့ကိစ္စဟာလေကျွန်တော်တို့မြန်မာနိုင်ငံအတွက်ပြည်သူတွေအတွက်ရလတ်ထွက်ဖို့ကတော့ခက်ပါလိမ့်မယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအရသာပြည်သူထောင်နဲ့ချီပြီးတော့ထိခိုက်သေးခြင်းနေရတဲ့အကြမ်းဖက်မှုတွေချက်ချင်းရဆိုင်ပြီးတွေ့ဆုံဆွေးနွေးအဖြေရှာဖို့အပါအဝင်ဘုံသဘောတူညီချက်၅ရပ်ကိုမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်တွေကမှသဘောတူထားကြပေမဲ့မြန်မာစစ်ကောင်စီဘက်ကလိုက်ပါဆောင်ရွက်မှုမရှိသလိုအာဆီယံရဲ့ချင်းကပ်မှုကလက်တွေ့မကျဘူးဆိုပြီးစောင့်ကြည့်လေ့လာသူတွေကဝေဖန်ထောက်ပြနေကြတာဖြစ်ပါတယ်ရှင်
မြမအရေးအာဆီယံချီကပ်မှုပုံစံအသစ်ပေါ်အကဲကတ်တချို့ကရလက်ထွက်ဖို့တိတ်မမျှော်လင့်တာကိုမဆုမုံပြောပြခဲ့တာပါအခုတော့ဒီအာဆီယံအဖွဲ့အစည်းရဲ့နောက်ွယ်ပုံပြရုပ်သံမှာ2023စက်တင်ဘာလစောပိုင်းမှာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့53ကျင်းမြောက်ထိပ်သီးဆွေးနွေးပွဲအတွက်အဖွဲ့ဝင်နိုင်ငံကခေါင်းဆောင်တွေအင်ဒိုနီးရှားနိုင်ငံမှာစုဝေးနေကြပါတယ်အာဆီယံအနေနဲ့အဖွဲ့ဝင်တွေဟာတစ်နှစ်တစ်ခါပုံမှန်တွေ့ဆုံပြီးဗက်ပေါင်းစုံပူပေါင်းကွန်ရီယာစဒေတာတွင်လူခွင့်ရဲ့ကိစ္စရက်တွေအစုံဆွေးနွေးကြတာပါဒီလိုအစည်းအဝေးတွေကိုဘယ်လိုကျင်းပပါလဲအာဆီယံအတွက်အထူးမှသောစင်ခေါ်မှုတွေကဘာလဲဘာတွေရှိလဲဆိုတာကို VOA ပုံပြရုပ်သံမှာမအေးသနာကျော်ပြောပြပေးပါအောင်ခင်ဗျာ
အာဆီယံအဖွဲ့မှအဖွဲ့ဝင်နိုင်ငံတွေကအလှည့်ကျဥက္ကဋ္ဌနေရာကိုနှစ်စဉ်ထလှည့်စီယူကြပြီး2023ခုနှစ်အတွက်တော့အင်ဒိုနီးရှားကဥက္ကဋ္ဌဖြစ်ပါ ဒီနေ့ထိပ်သီးဆွေးနွေးပွဲမှာအဓိကဆွေးနွေးတဲ့အကြောင်းအရာတွေမှာဆက်အာနာတိန်မြမအကြီးရေရှည်ခံဖွံ့ဖြိုးရေးတိုးမြင့်မှုအာဆီယံထဲမှာပါတဲ့ဒေတာရင်းတစ်ခုထိသောနိုင်ငံအရှိတီမော့အပြည့်အဝအဖွဲ့ဝင်ဖြစ်ရေးတို့ပါဝင်ပါတယ်ဒေတာရင်းအာဆီယံဩဇာပိုလွှမ်းမှုရေး2019မှာအဆိုပြုတဲ့ Indo Pacific ASEAN ရည်မှန်းချက်ကိုဘလို့အကောင့်ထဲဖော်မလဲဆိုတာလည်းဆွေးနွေးတဲ့အထက်ပါပါတယ်အာဆီယံအဖွဲ့ဆုံးဖြတ်ချက်တွေကအဖွဲ့ဝင်နိုင်ငံတွေကြားသဘောတူချမှတ်ရတာပါဒါပေမဲ့ဒီလိုချမှတ်ရမှာအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရင်းရေးဝင်ရောက်မဆွတ်ဖက်ရေးမှုတွေကိုအခြေခံပြီးချမှတ်ပါတယ်။ဝေဖန်သူတွေကတော့ဒီမူဝါဒကြောင့်အားနည်းစေရဲဆိုပြီးပြောသလိုဆုံးဖြတ်ချက်ချမှတ်ရမှာပို့ပြီးရဲရဲဝံ့ဝံ့ခိုင်ခိုင်မာမာလုပ်ဖို့တိုက်တွန်းပါတယ်။တချို့ကတော့ဥပမာမြန်မာနိုင်ငံကပြည်ရင်းရေးပဋိပက္ခနဲ့ပတ်သက်ပြီးတော့အာဆီယံရဲ့တုံ့ပြန်မှုကိုဝေဖန်ပါတယ်။မြန်မာနိုင်ငံက2021ဖေဖော်ဝါရီလတည်းကစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေလို့တနိုင်ငံလုံးအတိုင်းအတာနဲ့အကြမ်းဖက်မှုတွေကြုံတွေ့နေရပြီးတော့ဒီမိုကရေစီနှိစပြုပြင်ပြောင်းလဲရေးတွေဖြစ်ပေါ်ဖို့မျှော်လင့်ချက်မဲ့နေပါတယ်။ဒီအကြမ်းဖက်မှုတွေအဆုံးသတ်ဖို့အာဆီယံနဲ့မြန်မာစစ်ကောင်စီကြား2021အေပရီလမှာကနဦးသဘောတူညီချက်ရခဲ့ပြီးမြဲအိတ်ဘုံသဘောတူညီချက်၅ရက်ကိုအခုထိစစ်ကောင်စီကအကောင့်ထဲမဖော်ဘဲနဲ့ဥပက္ခပြုထားပါတယ်။အာဆီယံအဖွဲ့ဝင်တချို့ကတော့လွန်ခဲ့တဲ့260ကာလအတွင်းအဖွဲ့ဝင်နိုင်ငံတွေကြားတန်တမာရေးစီးပွားရေးပူပေါင်းဆောင်ရွက်မှုပိုကောင်းအောင်တော်တော်လှုပ်ဆောင်နိုင်ခဲ့တယ်လို့ပြောပါရစေ။လက်ရှိမှာတော့အာဆီယံအဖွဲ့အတွင်းကုံတွယ်ရေးအခွန်လုံးဝကင်းလွတ်ခွင့်ပေးထားပါရစေ။အာဆီယံတစ်ခုလုံးရဲ့စုစုပေါင်းထုတ်လုပ်မှု GDP ကဒေါ်လာ 2.6 ထရီလီယံရှိလို့အာဆီယံစီးပွားရေးဟာအာရှဒေသမှာတတိယအကြီးဆုံးနဲ့ကမ္ဘာမှာတတိယမြောက်အကြီးဆုံးဖြစ်ပါရစေ။ဒီထိပ်သီးဆွေးနွေးပွဲမှာခြံထားနိုင်တဲ့ကိစ္စတစ်ခုကတော့လက်ရှိဖြစ်နေတဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုဖြစ်နိုင်ပါတယ်။အထူးကပင်လယ်ရေကြောင်းခီးလန့်ရေပြင်ကိုတရုတ်ကသူ့အပိုင်ဆိုလို့ဒီကိစ္စအငင်းပွားနေတာပါ။2016ခုနှစ်ခေတ်ကကမ္ဘာကုန်သွယ်မှုရဲ့20ရာခိုင်နှုန်းကအဲ့ရေပြင်ကိုဖျက်ဆီးရ။ဒီကမ္ဘာလုံးကငါးဖန်တင်မောတွေရဲ့ထက်ဝက်ကြောကသဘာဝတည်ရင်ဇာတာပေါ်ကျွဲတဲ့အဲ့ရေပြင်မှာငါးဖန်ရတာဖြစ်ပါတယ်။ဒေတာရင်းတရုတ်ပို့ပြီးတော့လှုပ်ရှားလာတာပေါ်တုံ့ပြန်ပုံနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်နိုင်ငံတွေသဘောထားကွဲလွဲနေပါတယ်။ထိုင်းနဲ့ဖိလစ်ပိုင်အပါအဝင်တချို့နိုင်ငံတွေကအမေရိကန်ပြည်အစုနဲ့ပင်လယ်ရေကြောင်းစီးရေးပူပေါင်းဆောင်ရွက်မှုတွန့်မြင့်ခြင်းပြီးကျန်နိုင်ငံတွေကတော့တရုတ်ရဲ့ကမ္ဘာလမ်းအစပြုလှုပ်ဆောင်မှုကနေပြီးတော့တရုတ်ပေါ်မှာစီးပွားရေးအပိုင်းပို့ပြီးတော့မျှခိုခြင်းပုံတွေ့ရပါတယ်ရှင်
။အာဆီယံအဖွဲ့အစည်းနောက်ွယ်ပုံပြရုပ်တံကိုမရေသနာကျော်ပြောပြခဲ့တာပါ။အခုတော့KIO ကချင်ဖွဲ့ဌာနချုပ်ကိုထိုးလာတဲ့စစ်ကောင်စီစစ်ကြောင်းကြားဖြတ်တိုက်ခိုက်ခံရတာပါကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားဘက်ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းတွေကိုမုံမောင်မြို့နယ်မြို့တည်အနီးနဲ့ဝိုင်းမော်မြို့နယ်ဆမာလန်ခွဲအနီးမှာ KIO ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဒီရပိုင်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်ဒီတော်တင်ရှေကူမြို့နယ်ကထွေထွေအုပ်ချုပ်ရေးရုံးကိုလည်းဒေသခံကာကွယ်တပ်တွေကပုံချဲဒရုန်းနဲ့တိုက်ခိုက်ခဲ့ပါတယ်ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စားအနီးကနတ်ဆန်ရဲရွာဘက်မှာပြီးခဲ့တဲ့ဇူလိုင်လဆန်းကလေးကစစ်ရေးတင်းမှမှုအရှိန်မြင့်တက်နေတာမှာစစ်ကောင်စီဘက်ကစစ်အင်အားတိုးမြင့်စေလွတ်ခဲ့တယ်လို့ KIA ကလည်းလမ်းခီးမှာကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်ဗမော်မြကြီးနားလမ်းမှာတိုက်ပွဲတွေဆက်တိုက်ဆူလို့ဖြစ်လာနေခဲ့တာပါစက်တင်ဘာလ9ရက်မနေ့ကလည်းဗမော်ဘက်ကနေနတ်ဆန်ရဲဘက်ကိုဝင်လာတဲ့စစ်ကောင်စီရင်တန်းကိုမြို့သစ်ကုန်းလောအနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့တာကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ
်ဟုတ်တယ်ရပါတော့ဘမောနေတယ်လာပြီစစ်ကြောင်းမနောတော့တင်လာရဟိုမြစ်တီမှာပြောပြောကြတယ်အဲ့ဒါတင်ရလုံးဒီမှာအတေးကြီးနဲ့ပြတော်လို့ဒီပုံနဲ့အလုံးမြစ်တီတို့ပြောတာမင်းရတော့သူဟိုသာပင်တတော်မရမြစ်တီသာပင်တတော်မဟိုလမ်းပိတ်ထားတဲ့ကာတစီကြောင်းစီကြောင်းဟာလို့ပြင်းနေစိတ်ထုတ်တယ်ပြောတာတော့ဖုန်းတော့ကတော့ဒီလိုကတော့စီးတော်တယ်ကောင်းပြီးတော့ပြောင်းခေါက်ခံတယ်လို့မင်းရ
ဒီနေ့မှာတော့မြို့တင်မှာလမ်းပိတ်ထားတာပြန်ဖွင့်ပြီလို့လည်းဒေတာကန်ကပြောပါတယ်။ KIO ရဲ့ပြန်ကြားရေးတာဝန်ခံဘူမူးကြီးနော်ဘူးကလည်းဒီရပိုင်းမိုးမောက်မြို့နယ်တာပိန်ကျိုးဒနာမှာတိုက်ပွဲပြင်းထန်ခဲ့ကြောင်းပြောပါတယ်
။ဒီရပိုင်းကတော့ဘူမောဘက်ကနဲ့တက်လာတဲ့စစ်ကိုအဖွဲ့တွေကိုတာပိန်ကျိုးဒနာမရောက်ခင်မှာကျွန်တော်တို့ပုတ်ခံတိုက်ပွဲတွေရှိပါတယ်။အဲသူတို့အဲတားနဲ့တက်လာတဲ့ကိုကျွန်တော်တို့မိုင်းဆွဲတိုက်ခိုက်တာဒီနည်းနည်းငယ်တဲ့အဲပစ်ကပ်တွေရှိခဲ့ပါတယ်။ဒါတော့နိုင်ရက်နဲ့တော့မဖြစ်နဲ့အဲ့ဒီနေရာမှာသူတို့အထိနာတဲ့သဘောမျိုးရှိပါတယ်အခုတတိကတော့အဲ့ဒီဒီမော်တော်ယာဉ်အဖွဲ့တွေကားအဖွဲ့တွေကတော့ညစ်တစ်ကုန်းလုံးမှာပဲအလုံးကရက်နေတာကိုတွေ့ရပါတယ်အဲ့ဒီကနေတော့ခြေချင်းနဲ့ပြန်ပြမဆက်သွားမလားပေါ့နော်အဲ့ဒါဆုံးကြည့်နေပါတယ်
ဝိုင်းမော်မျိုးနယ်ကစုတပည့်ရန်ဘက်မှလည်းမနေ့ကတိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ခုတပည့်ရန်ဘက်မှမနေ့ကလည်းဘက်မှတိုက်ပွဲရှိပါတယ်သူတို့ကလေကြောင်းနဲ့လာတိကူတဲ့အခိတိုက်ပွဲတွေရှိပါတယ်ဒါမဲ့ဟိုမင်းတရအခြေအနေကတော့ဒီကြတော့ခုတည်းကတော့ကျွန်တော်ကတော့မရဘူးပေါ့နော်
ဒေသခံတွေကတော့ကစူးနဲ့တပတ်ရံအနီးစမားလန်းခွဲနဲ့မလန်းရံအနီးမှာနှစ်ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေကြောင်းပြောကြပါတယ်အခုလို KIO ဌာနချုပ်လိုက်စားဒေသဘက်မှာစီးရီးတင်းမာနေချိန်ရွှေကူမြို့မှာတော့အထွေထွေအုပ်ချုပ်ရေးရုံးကိုဒေသခံ PDF အဖွဲ့ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာရှိခဲ့ပါတယ်မနက်7:00နာရီဝန်းကျင်လောက်မှာတိုက်ခိုက်ခဲ့တာဖြစ်ပြီးအမျိုးသမီးတဦးဒဏ်ရာရခဲ့ကြောင်းရွှေကူဒေသခံတဦးကပြောပါတယ
်မနက်7:00နာရီကျော်လောက်ရပြန်မှလည်းဒုတိယမလုံးနဲ့နော်အဲ့တော့အချင်းချင်းဒီကနေတော့ခေါင်းကားတော့ဒါကလည်းရှိသမားရကြတယ်။အဲ့ရုံးဝန်သားလားရွာကြီးဘက်ကလူမျိုးလည်းဆက်လာလာလို့ဒါလည်းဒါတော့လာရင်ဒီအဲ့ဒါချိသွားတယ်ပေါ့နော်သူရင်လို့လိုက်တယ်။အဲ့ဒုတိယကျရင်တော့နိုင်ရွယ်လောက်နေတော့မလုံးပြန်ချရတယ်။အဲ့ဒါတော့သူရုံးရဲ့ရှိသားညာနဲ့ကြားတယ်ဘာမှတန်းချီ
ဒီလ3ရက်နဲ့4ရက်နေ့ကလည်းရွှေကူမြို့ရဲစခန်းကို2ရက်ဆက်ပြီး2ကြိမ်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုမှာထိခိုက်မှုအခြေအနေကိုတော့မသိရသေးပါဘူးဒီလ3ရက်နေ့ကတော့ရွှေကူမြို့ကြောက်ကြီးရဲစခန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ကို KIA PDF ပူးပေါင်းတပ်တွေကစီးနှင်းတိုက်ခိုက်တာတွေရှိခဲ့ပါတယ်ကချင်ပြည်နယ်အတွင်းစစ်ရေးပြင်းထန်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာလည်းစစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီတပ်နဲ့ TNLA တပ်အန်းပလောင်တပ်အကြမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ခင်ဗျာ
ကရိုကချင်းဖွဲ့ဌာနချုပ်ထိုးစစ်ကို KIA ဘက်ကကြားဖြတ်တိုက်ခိုက်ခဲ့တာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့လုံခြုံရေးတွင်းမြင့်ထားတဲ့မဲဆောက်မြို့မှာမြန်မာနိုင်ငံသားတချို့အစ်စ်ခံနေရတာပါထိုင်းနဲ့မြန်မာနယ်စပ်မြောက်ရီမြို့မှာ KIA အုပ်ချုပ်ရေးမှူးနယ်အဖွဲ့ဒရုန်းနဲ့တိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းထိုင်းဗက်ချန်နယ်စပ်မဲဆောက်မှာထိုင်းရနာပိုင်းတွေကလုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးရှာဖွေတာတွေလုပ်နေပါတယ်အမှတ်၁ချစ်ချည်တရားနဲ့ဤတဲ့ရက်ကွက်တစ်ခုမှာမနေ့ကနေရင်တလုံးကိုဝင်ရောက်ရှာဖွေခြင်းဒရုန်းနဲ့ဆက်ဆက်ပစ္စည်းတချို့တွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံသားတချို့ကိုခေါ်ယူဆက်ဆေးနေတဲ့ကြောင်းထိုင်းသတင်းတချို့မှာဖော်ပြပါတယ်ဒီကြောင်း VOA မြန်မာသတင်းတောင်မအေးမှာပြောပြပေးပါအောင်ခင်ဗျာ
စတေမာလ3ရက်နေ့ကကရင်ပြည်နယ်မြောက်ရီမြို့မှာမြောက်ရီခရိုင်ရဲစခန်းကိုကရင်အမျိုးသားအစည်းအရုံး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီအရာရှိဗိုလ်မှူးတွေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့ဝင်တချို့သေဆုံးခဲ့တာပါဒီဖြစ်ရက်နောက်ပိုင်းထိုင်းမြန်မာနယ်စပ်တစ်လျှောက်မှာထိုင်းဘက်ကလုံခြုံရေးတုံးမြင့်ချထားပြီးနေအိမ်တချို့ကိုရှောင်းတခင်ဝင်ရောက်စစ်ဆေးတာတွေလည်းလုပ်နေတာပါဒီလိုဝင်ရောက်ရှာဖွေတဲ့အချိန်မှာဒရုန်းနဲ့ဆက်ဆက်ပစ္စည်းတချို့ကိုထပ်ဆိုင်လိုအပ်နေမြေကနေအိမ်တလုံးမှာဖမ်းမိခဲ့တဲ့အကြောင်းအလုသမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ
်ပြင်ဒီနယ်ဒီမြောက်ရီမြို့မှာဖြစ်ပွားခဲ့တဲ့ခရိုင်အုပ်ချုပ်ရေးမှူးအစိုးတင်တဲ့အဖွဲ့ဟိုဒရုန်းနဲ့တိုက်ခိုက်ခဲ့ပြီးတဲ့အပိုင်းမှာအဲ့ဒီဖြစ်စဉ်ရဲ့နောက်ဆက်တွဲအနေနဲ့ဒရုန်းပြုတ်လုသူတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ဘက်မှာဖိုလုံနေကြတယ်လို့ထိုင်းလုံခြုံရေးတပ်ဖွဲ့ကယူဆပြီးတော့ရှာဖွေမှုတွေဆက်တိုက်ပြုတ်လာပါအဲ့တော့စက်တင်ဘာလ9ရက်နေ့မှာဒီမဲဆောက်မြို့ထားဆိုင်လို့တိုက်လေထားဆိုင်လို့တိုက်နေနေမြီမှတ်တည့်ရက်ကွက်တာနေတလုံးကိုဝေရောက်ရှာဖွေရမှာဒရုန်းနဲ့အပေါ်ပစ္စည်းအမြောင်များကိုရှာဖွေတွေ့ရှိခဲ့တယ်လို့နောက်ဆက်လက်လဲဒီမတင်ကရမတင်ကလို့ရှာဖွေမယ်ဆိုတဲ့အကြောင်းထိုင်းသတင်းမတီချွန်သတင်းမှာဖော်ပြထားတာတွေ့ရပါတယ်ဗျအ
ခုဆိုရင်မြန်မာနယ်စပ်ကနေထိုင်းနယ်စပ်ကိုတရားဝင်သွားလာလို့ရတဲ့ခုနှစ်ရက်နေထိုင်လို့ရတဲ့လက်မှတ်နဲ့တရားဝင်လာရောက်သူတွေကိုလည်းအထူးစောင့်ကြပ်စစ်ဆေးတာတွေရှိနေတယ်ဆိုပြီးဦးမိုးကျိုးကပြောပါတယ
်မြန်မာနိုင်ငံဘက်ကနေတိုင်းပြည်ကမဲဆောက်ကိုတရားကူးလက်မှတ်နဲ့အကူအသန်းလုပ်ကြတဲ့မြန်မာနိုင်ငံသားတွေကိုအရင်ရတဲ့ပုံမိုးစောက်ကြည့်စစ်ဆေးလာတာပြုလုပ်လာတာတွေ့ရပါတယ
်ဒီရဲ့ပိုင်းအတွင်းမှာပဲတပ်ခရိုင်အတွင်းကတာဝန်ရှိသူတွေတိုင်းမြန်မာနယ်စပ်ကိုလာရောက်ကြည့်ရှုစစ်ဆေးတာတွေရှိနေပြီးမြန်မာနိုင်ငံသားတွေအနေများတဲ့နေရာတွေကိုစစ်ဆေးတာတွေလည်းလုပ်နေပါတယ်တရားမဝင်နယ်စပ်ပြတ်ကျော်လူကုန်ကူးမှုတွေမူရစည်းဝါနဲ့လက်နက်မှုတွေကိုအဓိကထားဖမ်းဆီးစစ်ဆေးနေတာဖြစ်ပြီးအိနီနာချင်းမြန်မာနိုင်ငံမှာနေမြင်မတည်ငြိမ်မှုရဲ့နောက်ဆက်တွဲအဖြစ်ထိုင်းနယ်စပ်တစ်လျှောက်လုံခြုံရေးကိုတင်းကျပ်စစ်ဆေးလာတာဖြစ်ပါတယ်ရှင်
။မြောက်ရီဒရုန်းတိုက်ခိုက်မှုပြီးမဲဆောက်ဖက်မြန်မာတချို့ဖမ်းခံခဲ့ရတာကိုမအေးမှပြောပြခဲ့တာပါ။ဒီသတင်းပေးပို့ချက်တွေအပြီးဂျောင်းဆန်း ဦးဝဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းအပါအဝင်ဗိုလ်ရညာပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ကနေစက်တင်ဘာလ6ရက်ဗိုလ်ရညာ Radio Season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါည10:00 AM ဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစည်းအဝေးတွေမှာတော့ပိုရူးညာတိုင်းပြပြနေကြဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်။နောက်လူလူနဲ့ကြံပါရေးနောက်အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်ပါ။အာဆီယံထိပ်သီးကမြန်မာပါမျှော်လင့်နိုင်မလဲခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။မြန်မာအရေးကိုအဓိကပြဿနာတစ်ရပ်ဖြစ်ထည့်သွင်းဆွေးနွေးနေကြတဲ့ကျင်းပစဉ်အာဆီယံထိပ်သီးနဲ့ဆက်ဆက်ဆွေးနွေးပွဲတွေကအပြုသဘောရလဒ်တစုံတရာပေါ်ထွက်လာနိုင်ပွဲရှိပါလားဒီဘက်အက်ဒီတာနဲ့ဆွေးနွေးကမှာမမြတ်သိအောင်ကဦးကျော်စံသားကိုဆွေးနွေးမေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါများရှင်
ဒီသတင်းပတ်ထဲမှာပဲအာဆီယံရဲ့ဒီထိပ်သီးစည်းဝေးပွဲနဲ့ဆက်ဆက်တဲ့စည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပနေပါတယ်။အဲ့တော့ဒီစည်းဝေးပွဲတွေရဲ့ရလဒ်တွေကတော့မထွက်သေးဘူးပေါ့နော်။အဲ့တော့မြန်မာအရေးကိုဒီစည်းဝေးပွဲမှာဘယ်လောက်ထိမျှော်လင့်နိုင်တယ်လဲဆိုတာကိုမပြောခင်မှာဒီစည်းဝေးပွဲတွေကဘယ်လောက်ထိအရေးကြီးပါသလဲ
။ဆိုအရေးကြီးတဲ့စည်းဝေးတွေဖြစ်ပါတယ်။အစည်းအဝေးပေါင်းလည်းမြောင်များစွာပါပဲ။ဒီမှာတော့ list လုပ်ထားတာကြည့်ရမယ်ဆိုအာဆီယံBusiness and Investment Summit ASEAN ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုထိပ်သီးဆိုတာရှိရဲနောက်ပြီး ASEAN ထိပ်သီးစည်းဝေးပဲရှိရဲနောက်ပြီး ASEAN Indo-Pacific Forum ဆိုတာရှိရဲအဲ့ဒါသိအရေးကြီးတဲ့အစည်းအဝေးပါပဲဒါတော့အဲ့ဒီပြောတာက ASEAN Plus 3ဆွေးနွေးပွဲနိုင်ငံနဲ့ ASEAN ဆွေးနွေးမှာရှိရဲနောက်ပြီးတော့ East Asia Summit အစီအစဉ်ထိပ်သီးဆွေးနွေးပွဲရှိရဲအဲ့ဒါရှိပါသေးတယ်ပြီးတော့ဒီဘက်လွန်သွားပြန်ရင် India မှာ G20 meeting ဆိုတာရှိပါသေးတယ်သိအရေးကြီးတဲ့အစည်းအဝေးတွေဖြစ်ပါတယ်ဒီအကြောင်းအရာတွေလည်းအရေးကြီးပါတယ်ဒီမှာမြန်မာနိုင်ငံအကြောင်းအရာအပါအဝင်ဒေသတွင်းနိုင်ငံရေးအခြေအနေစီးပွားရေးသဘောပတ်ဝန်းကျင်စသဖြင့်အများကြီးဆွေးနွေးရမှာဖြစ်တယ်။အဓိကနိုင်ငံရေးတစ်ခုကတော့ဒေသတွင်းမှာတရုတ်ရဲ့ order flow မှုကိုအမေရိကန်ရဲ့ hunter ရဲ့ဆန္ဒသာဖြစ်ပါတယ်။ဒါ့ပေမဲ့လည်းမြန်မာအရေးအာဆီယံရဲ့အနေထားကတော့မြန်မာအရေးကိုအာဆီယံကတကယ်ထဲထဲဝင်ကင်တွယ်ပြီးဖြည့်ဆင်းနိုင်မှာအာဆီယံရဲ့အခန့်ကဏ္ဍဟာအချက်အချာကျတဲ့ဆိုတာကိုအသိမှတ်ပြုနိုင်မယ်။အခုကတော့အာဆီယံကဒီလိုဖြည့်ဆင်းနိုင်တဲ့လာလာမရှိဘူးဆိုပြီးတော့သမ္မတဘိုင်ဒန်ကမှဒီအာဆီယံဒီစည်းဝေးကိုလာမတက်ဘူးဆိုပြီးတော့ပြောပါတယ်။အဲဒီတော့ပညာရှင်တို့ကဝေဖန်ကြတယ်အဲ့ဒါဟာအာဆီယံရဲ့အရေးပါမှုကို undermine လုပ်တာပေါ့လေထိပါစေတယ်ညော့နေသွားစေအချက်ချမကြဘူးဆိုတဲ့သဘော။နောက်သမ္မတဘိုင်ဒန်ကဒါပေမဲ့သူကအိန္ဒိယမှာလုပ်တဲ့ G20 ကိုတက်မယ်။တက်ပြီးတော့အဲ့ကနေပြီးတော့ဗီယက်နမ်ကိုရတော့သူသွားတွေ့မယ်တနင်္ဂနွေနေ့ဆိုတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေအထက်မှာမှဗီယက်နမ်ကိုတနင်္ဂနွေနေ့ဆွဲထုတ်ပြီးတော့သူကသွားတွေ့တဲ့သဘောဖြစ်နေဆိုတော့အာဆီယံရဲ့အရေးပါမှုကိုထားလိုက်တော့ငါပဲလုပ်မယ်ဆိုတဲ့သဘောဖြစ်နေတယ်။ဒါကြောင့်လဲဆိုတော့ဗီယက်နမ်ကထူးထူးခြားခြားအမေရိကန်နဲ့ရင်းနှီးလာတဲ့ဆိုတော့တရုတ်နဲ့လည်းစိတ်နှိကပ်နေတယ်။ဆိုတော့အဲ့ဒီကိစ္စကိုသူကဗီယက်နမ်ကိုသွားပြီးတော့စီးပွားရေးရင်းနှီးမြှုပ်နှံမှုနဲ့တက်နိုလော်ဂျီကနည်းပညာပိုင်းအကူအညီပေးဖို့ဆိုပြီးသွားမယ်လို့စီစဉ်ထားတွေ့ရပါတယ်ဆိုတော့သိအရေးကြီးတဲ့အစည်းအဝေးတွေပါပဲသို့တော်လည်းပဲမြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံရဲ့အခန့်ကဏ္ဍကိုလည်းသိပြီးတော့လေ့ထားပြီးမတွက်ကြဘူးဆိုတဲ့ဘက်တွေ့ရပါတယ်
အဲ့ဒီမှာသုံးသက်တဲ့လူတွေကပြောနေတာကြတော့ဒီမြမအရေးတို့တောင်တူပင်လယ်အရေးတို့အဲ့ဒါတွေကဟိုကာလရှည်ကြာနည်းနည်းဖြည့်ရှင်းရမယ့်ပြဿနာတွေဖြစ်တယ်ပေါ့ဒီလိုအကြောင်းအရာတွေထဲမှာမြမအရေးကဘယ်လောက်ထိအရေးကြီးပါသလဲဘာတွေမျှော်လင့်နိုင်ပါသလဲ
မြန်မာအရေးကအရေးကြီးပါတယ်မြန်မာနိုင်ငံမှာပြဿနာဖြစ်နေတာကဒီဆက်အနာသိမ့်ပြီးခဲ့ဖြစ်လာတာဟာအချိန်နဲ့တနည်းအားဖြင့်ဆိုးလာတယ်ဒါပေမဲ့ဒီဟာကိုကင်တွယ်ဖြည့်ရှင်းဖို့အတွက်ပေါ့လေအာဆီယံမှာအဓိကအားနည်းချက်တွေရှိနေပါတယ်အာဆီယံအားနည်းချက်မှာလူတိုင်းပြောနေကြတာကတော့မူနှစ်ခုပေါ့လေသူတို့ရဲ့အခြေခံမူနှစ်ခုဖြစ်တဲ့အဲဒီ consensus ဆိုရယ်အလုံးသဘောတူညီမှဒါလုပ်နိုင်မယ်ဆိုရယ်ဟာရဲ့နောက်တစ်ခုကတနင်္ဂနွေပြည်တွင်းကိုတနင်္ဂနွေဝင်ဆွဲရဘူးဆိုရယ်အားနည်းချက်ရှိနေပါတယ်ဒီဟာတစ်ခုကြောင့်အဓိကဒါအပြင်တချို့ကလည်းသုံးသပ်ကြတဲ့အာဆီယံမှာဒါအပြင်လည်းအာဆီယံနိုင်ငံတွေကသူ national interest မျိုးသားအကျိုးစီးပွားကို regional interest ထဲပို့ပြီးတော့ဒေသအကျိုးစီးပွားတွေပို့ပြီးတော့ဦးစားပေးခြင်းတဲ့သဘောတွေရှိတယ်အာဆီယံနိုင်ငံတွေဟာ Now be a gongs of Muga, say that the Nitaka Pionier, so a gongs of Muga, Tidijan, Tatamian, Missibu, that you see man can wear a young money, whatever, as in Hanyan Chines with the bomb unit, with Panyara and Yasua. As in my Munukuna, Anajed in Sinero, think Nolinja, Udim Yama, even Padre Bamadru, Makain to a name look, I know, 2 hours.
How paradi, Yama, Yene Patapio, the Asia, Nene, who Pama take Biro, Tanai Mam, Hope Hulu, Wibania, Ileshibare.
ဒီကအဲ့မနုခုကိုပြင်ဖို့ပေါ့လေအဓိကအဲ့မနုခုကိုပြင်ဖို့ဆိုတာကတော့အဓိကကြတယ်အခုအင်ဒိုနီးရှားအင်ရှင်အင်ဒိုနီးရှားနိုင်ငံရဲ့နိုင်ငံကြီးဝန်ကြီးမဇူဒီကပြောတယ်ဘာပြောလဲဆိုလို့ရှိရင်ဒီအာဆီယံမှာကမ္ဘာခြေအနေအရပေါ့လေရုပ်ပြဆွေးနွေးရမယ့်အကြောင်းအရာတွေရှိလာတယ်ဒီအချိန်မှာကွန်ဆန်ဆပ်ဒါရင်စူးစိလိုက်ဦးမယ်ဟဲ့ဘယ်လိုသဘောရတဲ့နိုင်ငံကြီးကတော့ညှိမနေ ဒေသတွင်းအရေးနံပါတ်သိပြီးအာဆီယံကိုအကူဂျင်းနေဆိုရင်ဒီမျိုးတွေကိုပြင်ရမယ်မပြင်တော့မှသူကစိမ့်စိမ့်မွေးမွေးနဲ့ဆောင်ရွက်နိုင်တဲ့ဒီကျော်ရှာမယ်ဆိုတော့လူတိုင်းကပြောနေကြပါတယ်ဆိုတော့အာဆီယံကတချို့ဆိုလို့ရှိရင်ဘာဒီလက်တာတို့လိုလူတွေဆိုဟာအာဆီယံဒက်အာဆီယံဘာမှအသက်မရှိဘူးဘာမှမလုပ်နိုင်ခဲ့ဘူးတို့သူကအချက်လက်တွေနဲ့ထောက်ပြတယ်အင်ဒိုနီးရှားကစီးတီမောကိုကျော်ခဲ surindo, alala kau melu timare, ai halve, siwe, sumpah je trula mahve, siam apa cipare, ame sedo, ada siam kau melu suam apa cipare.
Pimbo, pimbo cini o siam la.
Ada wa guna biore cini wa, ai aku belok pimale, pimbo cini suat khusi agaro. Asiam mula di tanggai jinunga asiam ha, tangguh cakap kuna kuna mah di tanggai jinunga asiam ha, buat apa? Sedang asiam manganengan dia panggil he, ay manganengan ada Thai, Indonesia, Malaysia, Singapore, Philippines, ay manganengan panggil, ay asiam bertanya nunga sedang asiam CITOS lah, NATO pun luar, Southeast Asia Treaty Organization sebagai Amerika ne, Komunisan jene di anak demokrasi nengan juga panggil he. Now, the CITO is in the ASEAN polar. The ASEAN is the CITO non-military version. The CMA power is the PSP. So, we are going to see that. 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 We are going to see that. So, we are going to see that. Ai telar suara international standing international tuan nangan tengah jadi jago, pembiar di sana suap biar aku guna apa muka tisna dah happy, zaman ini nampak biar lewat suap demokrasi jaya jadi mesuhi leh, dalam di bulan nangan ada bantu dia jadi mesuhi endok, lala kau mesuhi lo, tungsa pare, pinai melom jauh lala kau nanti tungsa datu ya wahai suro, wait and see, sampai ko.
And now to Kuaba, Digabama Suendita Sanya, Pue Ziri Shibare Poli, Europa Tamaka, Africa Tamaka, Lumuri Shibare, Ubama Piome Suin, the Nijama Anateno, the Sayanatin like Chema, Africa Tamaka Nibiro, Tede Women Wimbio Sapeta Shire, Piosura Shibare, ASEAN Ajaro, Lumu, Mima, Yima, Dinima Mapiora, Matuya Usia Holy, Ane near the Bobo. Eh, bahagian luar le.
Ah, kemana? Di dalam saya pergi sebuah regional organisation sih, nangan ni pergi sana sih, ada dua di dalam juga. Pertama tu yang pelajar ni cuma, uyo bahasa mereka itu, uyo bahasa mereka orang belum masih nombinya, uyo bahasa mereka ada kerana, dua dia kawasan belo, American bintang suruh, Soviet bintang suruh, kemana? Super power suruh, energi nangan nak pergi leh ha. Uyo bah kongsong dia, ngaruh uyo bah halnya. United States of Europe suram yo tahunan ini, dia uyo percaya ni mahu esok. Uyo jet harga uyo turun ajar awa. Nada tu bungsi gua turun le, nak uyo bah tan mereka switch lah le. So uyo bah tan mereka mah apa yang people kena kah demokrasi piye mah, dia ubi uli dalai naya mah, bahaya niaji awa tu tan mata lah. Dan mata yang dia ukur dia pule bahmam siwa. So Africa tan mereka Horunga OAU khora ba Organization of African Unity lo khore ai OAU runga ro thru yue je ha colonist ni na sa yang khoya mu tai che yi ji khe ja le da mae di saya zu kong ga ni ja ro Africa kong song ya da ne ma lo do bu tacha da de bu bi ro yi ji da nga lo ya me so ro a ko OAU ko AU African Unity suite of phase la ja le so thru ro the ma le pa de thru the ma sai sa bu kong na thru constitution ma yi tha da ha non-democratic governmental change. And I think I will let me come with the problem. Democracy is not a good thing. And I think I am not sure if I am looking at it. So I will have a good time. I will tell you. The two ideas are in the same way. I will win swim. 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 ပြပါသူကသုံးလတောင်းနေတင်တယ်အဲဟို၆လပြေးမယ်ဆိုပြီးလုပ်တယ်ဆိုတော့သူနဲ့သိကောပဲအာဆီယံကြတော့စောစောကပြောခဲ့သလိုပဲဒီအာဆီယံလူလ၅နိုင်ငံကနေပြီးတော့နောက်ပိုင်းမှာကွန်တီနိုင်ငံတွေဖြစ်တဲ့ဟာလည်းပဲဒီ C8 ဒီပြည်ရဲ့ဝင်ဆွေရေးဆိုတော့ပုံမှန်ဒီပြီးတော့ပြောနေရတယ်ဆိုတော့ဒီဖွဲ့စည်းရေးလောက်တော့အဲဥရောပသံမဲကတော့လူဒီဝင်အမေရိကန်အာဖရိကသံမဲကတော့မှမလုံဆောင်နိုင်ဘူးဆိုတော့အောက်ရံမရှိပါဘူးအဲ့ဒါကိုပြင်မှာပဲသူတို့လုံနိုင်မယ်သူတို့ကိုရှင်လို့ရမယ်လို့ထင်ပါတယ်အဲ့နောက်ဆုံးမေးချင်တာတစ်ခုပါဒီမြန်မာအရေးမှာအာဆီယံကိုအားကိုးလို့မရနိုင်တော့ဘူးလို့ပြောနိုင်ပါသလား ပြောခဲ့ပါတယ်ဒီအစည်းအဝေးအခုကျင်းပနေတဲ့အစည်းအဝေးတောင်မှမပြီးသေးတော့အစည်းအဝေးပြီးရင်တော့ပေါ်ကောင်းပေါ်လာမယ်ဒါပေမဲ့ကျွန်တော်ပုဂ္ဂိုလ်ရေးအဖြစ်ကျွန်တော်တို့ကလူတော်များပဲသိတော့မမျှော်လင့်ကြမမျှော်လင့်နိုင်ဘူးလို့ထင်ပါတယ်အခုအာဆီယံထဲမှာဆိုမလေးရှားလို့ဆိုအပြင်းပြင်းထန်ထန်ဘယ်လိုလုပ်ရမယ်တနိုင်ငံချင်းရတော့သိအကြေရပဲကျွန်တော်အာဆီယံကိစ္စကိုကျွန်တော်ကိုယ်တိုင်လည် ASEAN เนี่ยสุปองปิรติญญาเจ็บบ่าเดจอยน์คอมมูนิเคชั่นลูกขอเดบงติญญาเจ็บถูกแล้วเนาะสุนี่มาถูกแล้วบานี่มั้ยไอ้คํามาจ้ะတော့ตုံตองลูกก็เลยโหกองเนี่ยทะบ่ไม่ดูหาดีหาไม่ลงได้ไงรู้ทะบ่ไม่ดูနိုင်ဘူးဒီဟာဆိုငါတို့နိုင်ငံပြည်တွင်းကြီးကိုလည်းထိခိုက်နိုင်လာတယ်အဲ့ဒါမျိုးတွေသူတို့တွေးပြီးတော့အကုန်လုံးချော့တောင်းလို့တော့ဒီ joint communique အားလုံး သဘော တူညီတဲ့ပညာเจ็บထုတ်ဖို့အတွက်အများအားမြန်မာကိစ္စရောနှောင့်နှေးနေတာပါအရှင်ဒီခါတော့ဘယ်လိုပြင်မလဲပြီးခဲ့တဲ့ဟုတ်ကလည်းပဲသူဟာ အချိန်မီထုတ်မပြနိုင်ဘူးတကယ်ကြောင့်နှိမ့်ရရနဲ့ကြာကြာကြာကြာသွားရတဲ့ဆိုတော့အာဆီယံဟာတကယ်တော့သိအာဆီယံကောင်းတဲ့အဖွဲ့အစည်းတစ်ခုတော့မဟုတ်ပါဘူးဒါကြောင့်လဲစစ်ကောင်စီကလက်မထောင်နေတာပေါ့စစ်ကောင်စီရဲ့ဘူဟာဟာဘယ်လိုလဲဆိုတော့တချို့ကတော့ဒီကောင်တွေအာဆီယံလက်ပန်းကျသွားလိမ့်မယ်ဆိုပြီးတော့
ပုဂ္ဂိုလ်ရအဖြစ်ဒီပုဂ္ဂိုလ်ရပညာရှင်ရဲ့သုံးသပ်ချက်ကိုသဘောခတ်ကြကြပါပါခင်ဗျာအဲ့လိုပြောမှာဖြစ်ပါတယ်ဟုတ်ကဲ့အာဆီယံစီဝေပီရဲ့အခါမှာဘယ်လိုပေါ်ထွက်လာမလဲဆိုတာကျွန်တော်တို့ပြောဆွေးနွေးကြအောင်ဟုတ်ကဲ့အာဆီယံထေတိကနေမြန်မာတိတ်မမျှော်လင့်နိုင်တာကိုဥကျော်စန္ဒာကိုမမျှဆင်ဆောင်ကမင်းများဆွေးနွေးကြတာပါအခုတော့ပတ်စင်လူထုနဲ့ကြံမာရေးကဏ္ဍပါဥကော ဆောင်တင်တာတွေရှိပါတယ်ဒေါက်တာတန်ဆောပြောပြပေးပါဦးခင်ဗျာ
ကျေးဇူးတင်ပြုလို့ခြင်းဆိုတာဟာထိခိုက်ဒဏ်ရာရတဲ့သူတွေကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေမရှိတဲ့အခြေအနေမှာအသက်အန္တရာယ်မဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ပေးရတဲ့ကျန်းမာရေးဆောင်လျှောက်မှုနည်းလမ်းတွေပဲဖြစ်ပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတယောက်ကိုကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူရောက်မလာသေးခင်မှာဒါမှမဟုတ်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေစီကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာအသက်ကတင်နိုင်မှုနဲ့ရောဂါပိုမဆိုးစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ကျေးဇူးတင်ပြုစုခြင်းကိုလှုပ်ဆောင်ကြရတာပါ။အကြောင်းတစ်စုံတရာကြောင့်ဥကောင်းကိုထိခိုက်ဒဏ်ရာရမိပြီဆိုရင်ကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာကနဦးလှုပ်ဆောင်ပေးထားတဲ့ရှေးဦးတူနာပြုစုမှုနေလန်တွေအကြောင်းကိုတမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။နံပါတ်၁ဒီနဲ့ဒီဥကောင်းကိုထိခိုက်ဒဏ်ရာရှိတဲ့လူတယောက်လဲနေပြီဆိုလို့ရှိရင်သူ့ရဲ့ position အနေထားအရေးကြီးပါတယ်။အဲ့တော့သူ့ကိုကိုကဘာလို့ပေးရမလဲဆိုတော့ဒီ ပလက်နေထားမှာတစောင်းပုံတရံလေးနဲ့ခေါင်းနဲ့လေပင်ကိုထိမိကြိုက်ထားပြီးပို့အရေးကြီးပါတယ်။နမိုင်းနေနေရတော့သူ့ရဲ့ခေါင်းထိကြိုက်တန်ရရနေမှာသွေးယူစင်းမှုရှိသလားကြည့်ရပါမယ်။အဲ့ဒီဘလင်ကိုတည်းသွေးစီးစင်းနေတာရှိတယ်ဆိုရင်ကျတော်အဝိတ္တနေတစ်ခုရှာပြီးတော့ခောက်ပြီးရဲ့ခါမှာဒီသွေးယူစင်းမှုအပေါ်ကနေသွေးတိတ်အောင်ကျတော်ဖိထားပြီးပို့လိုပါတယ်။အဲ့ခါမှာတော့အဝိတ္တန်ရဖို့လို
ဥကောင်းကိုထိခိုက်ဒဏ်ရာရှိတဲ့သူတွေကဒီအသိထိခိုက်မှုတွေရှိပါတယ်ဥကောင်းကိုထိခိုက်မိပြီဆိုရင်အသိစိတ်တတိအနေထားမှာပြောင်းလဲမှုတွေရှိနိုင်ပါတယ်ထိခိုက်မှုမပြင်းထန်မှုဆိုရင်ပုံမှန်အသိစိတ်ရှိနေမှာဖြစ်ပြီးထိခိုက်မှုပြင်းထန်တဲ့ဆိုရင်တော့အသိစိတ်ရောင်းနေသွားမှာပါအသိစိတ်တတိအနေထားကိုအလွယ်တကူတိုင်းတာပြီးအကျိုးရှိအောင်ဘယ်လိုမှတ်သားလုပ်ဆောင်လို့ရလဲဆိုတာကိုတော်တော်များများစ
တော့ဆရာတို့ဒီ AVBU ဆိုတဲ့ method ပါအဲ့တော့ A ဆိုတာတော့ alert ပေါ့ alert ဆိုတာ तू ကခေါင်းထိခိုက်တိုင်ရပြီမဲ့ तू ကမျက်စိကပွင့်နေတယ်ကိုယ်နဲ့စကားပြောလို့ရတယ်ဆိုရင် alert ပေါ့နော်ဒါဆိုသိအချိန်နေမစိုးဘူးပေါ့ဒုတိယတော့မျက်စိမိတ်နေမယ်မှိန်နေမယ်ခေါ်လိုက်တဲ့အခါမှာ verbally response ပေါ့နော်သူ့ကိုခေါ်လိုက်တဲ့အချိန်မှာ तू မျက်စိပွင့်လာမယ်ပြန်ပြောတိုင်ခြင်းမှပြောနိုင်မယ်ပြန်ပိတ်ပိတ်သွားမယ်ဘာပဲဖြစ်ခေါ်လိုက်တဲ့အချိန်မှာပါဇက်နဲ့အတန်နဲ့သူ့ကိုနှိုးလို့ရတယ်ပေါ့နော်နောက်တစ်ခုကတော့ဘယ်လိုမှခေါ်လို့မရဘူးပိန်းလို့ခေါ်တဲ့နာကျင်အောင်လုပ်တဲ့အခါမှာမျက်စိပွင့်လာတယ်ပြီးလို့ရှိရင်ပြန်ပြီးတော့မိန်သွားတယ်ပေါ့နော်အဲ့ဒါဒီဆိုရင်တော့ pain response ပေါ့နောက်ဆုံးကတော့ဘယ်လိုနာအောင်လုပ်လို့မျက်စိကိုဖွင့်မလာတော့ဘူးဆိုရင် unconscious ပေါ့နော်အဲ့တော့ AVPU ဆိုတဲ့နီးနဲ့ဒါလွယ်လွယ်ကူကူသူ့ရဲ့သတိအခြေအနေကိုပြောလို့ရပါတယ်ပေါ့နော်အဲ့တော့အစင်လိုက်ပဲအလားဆိုရင်တော့သိမစိုးဘူး verbally စကားပြောလိုက်လို့မျက်စိဖွင့်လာရင်မစိုးဘူးနော်ပြီးရင်နာမပဲဖွင့်တယ်ဆိုရင်တော့တနည်းလေးစိုးနေပြီလုံးဝ response မရှိတော့ဘူးဆိုလို့ရှိရင်တော့အခြေအနေမကောင်းဘူးပေါ့အကြမ်းမြင့်ဒီလိုခွဲလို့ရတယ်ဆရာတို့ဆရာဝန်တွေအနေနဲ့ဒါမှမဟုတ်ရင်ဒီတင်မောရာရှိတဲ့အနေနဲ့ကိုတော့ဆရာတို့က GCS လို့ခေါ်တဲ့ Glasgow Coma Scale ကိုသင်ကြားပေးပါတယ်အဲ့တော့ Glasgow Coma Scale ကတော့သူ့ရဲ့မျက်လုံးဖွင့်တဲ့အနေထားရယ်ပါးစပ်ကအတန်ထွက်နိုင်တဲ့အနေထားရယ်ကိုယ်ခိုင်းတဲ့အတိုင်းသူ့ရဲ့လှုပ်ရှားနိုင်တဲ့စွမ်းအားပေါ်မူတည်ပြီးဆရာတို့ကအမှတ်15မှတ်ပေးထားတယ်ပေါ့နော်အဲ့တော့ဒီ၃ချက်ပေါ်မှာတာမန်လူတွေဆိုရင် 50x15 လို့သုံးတယ်ဒီဘာမှ response မရှိတဲ့လူဒါမှမဟုတ်လူသေးတယောက်လို့ဖြစ်သွားတယ်ဆိုရင်တော့ 3x15 ဆိုပြီးအနည်းဆုံးအမှတ်3မှတ်ပေးတယ်ပေါ့အဲ့တော့ဒီနှစ်ခုရဲ့ equivalent လေးတွေကိုရေးထားတာလေးတွေ့လို့ဆရာလည်းဒီမှာနည်းနည်းပြောချင်ပါတယ်အဲ့တော့လူတယောက်ကဒီမျက်စိဖွင့်နေစကားပြောဆိုနိုင်ရင်GCS ကိုဆရာတို့15မှတ်ပြည့်ပေးပါတယ်အဲဇာတ်နဲ့ပြောတော့မှဖွင့်လာတယ်ခိုင်းတာလေးတွေဟိုလုံနိုင်တယ်လှုပ်ရှားမှုလေးတွေနည်းနည်းရှိတယ်ဆိုလို့ရှိရင်တော့ဆရာတို့က12မှတ်လောက်ရှိတယ်လို့ပြောပါတယ်ဒါမှမဟုတ်ဘယ်နဲ့ဗဇက်ကဘလို့အတန်ပေးပြီးမျက်စိပွင့်မလာလှုပ်ရှားမှုလည်းမရှိဘူးနာကျင်အောင်လှုပ်လိုက်တော့မှသူ့ရဲ့ခြေလေးတွေလက်လေးတွေလှုပ်တယ်ဗဇက်ကနာကျင်တဲ့ညင်ညူတန်လေးတွေထွက်လာတယ်ဆိုရင်တော့10မှတ်လောက်ထိရှိနိုင်တယ်လို့ပြောပါတယ်ဘာမှလှုပ်ရှားမှုမရှိဘူးအတန်လည်းမထွက်ဘူးမျက်စိလည်းမပွင့်ဘူးခြေလည်းလှုပ်ရှားမှုလည်းမရှိဘူးဆိုရင်တော့နောက်ဆုံးနံပါတ်3ဆင့်ဖြစ်ပါတယ်เนาะဒီ15မှတ်မှာ3မှတ်ဆိုရင်တော့သူ့အခြေအနေကတော်တော်လေးစိုးရိမ်ရတဲ့အခြေအနေလို့ပြောနိုင်ပါတယ်အဲ့တော့တာမန်လူတယောက်အနေနဲ့ကတော့ဒီ GCS အမှတ်တွေကိုမှတ်ခက်ပါတယ်ဒါကြောင့်မလို့အလားဖြစ်နေသလားစကားပြောတော့မှမျက်စိပွင့်လာပြီးတော့စကားပြောနိုင်ခြင်းရှိသလားဒါမှမဟုတ်ရင်နာကျင်အောင်လုပ်ပြီးတော့သူ့ရဲ့သတိအနေထားကိုကြည့်ပါမယ်အကယ်၍နာကျင်အောင်လုပ်တော့မှသူမျက်စိပွင့်မလာဘူး response မရှိဘူးဆိုလို့ရှိရင်တော့ဆရာတို့ကရေးကြည့်တယ်သူ့ကိုအသက်ရှူမရှူဆက်ပြီးစစ်ဆေးဖို့ရှိပါတယ်เนาะအဲ့ဒီခါမှာဆရာတို့က open airway and chest breathing လို့သုံးပါတယ်သူ့ရဲ့မေးစီကိုမော့ပြီးတော့အသက်ရှူသေးရလားဆိုပြီးကျွန်တော်စစ်ဆေးရပါမယ်အသက်ရှူခဲ့ရင်တော့သူ့ကိုတဝက်ဘေးဆောင်ပုံသဏ္ဍာန်ဆရာတို့ခေါ်တော့ recovery position လို့ခေါ်တာပေါ့เนาะအသက်ရှူလမ်းကြောင်းပပိတ်ဆို့အောင်เนาะအသက်ရှူလမ်းကြောင်းတွေကချွဲတွေကယ်ရှိခဲ့ရင်ပိတ်ဆို့မှုမရှိအောင်သူ့တဝက်ပဇောင်းမောက်ခုံပုံတရံနဲ့ကျွန်တော်တို့ပြောင်းပြီးထားပြီးတော့အခုညီလာတဲ့အထိစောင့်အောင်ပါမယ်အကယ်၍များအသက်မရှူတော့ဘူးဆိုရင်တော့သူ့ကိုပလက်အနေထားပြန်ထားပြီးတော့ကျွန်တော်တို့ CPR ပေါ့နော် Cardiopulmonary Resuscitation ရင်ဘတ်ကိုအချက်30ဖိနှိပ်ပါမယ်ပြီးရင်ပါးစပ်နဲ့နှစ်ချက်အသက်ရှူမှုသွေးနာလုပ်ရပါမယ
်ဥကောင်းကိုထိခိုက်မိပြီဆိုရင်ကြွကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေစီကိုရောက်အောင်မပို့ဆောင်နိုင်သေးခင်မှာကနအူးလှုပ်ဆောင်ပေးတဲ့ရှေးဥတနာပြည့်စုံမှုနိလန့်တွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပ
ါဥကောင်းတန်ရာရှေးဥတနာပြည့်စုံရေးထောက်ထားသံဆောင်ပြပြခဲ့တာပါအခုတော့အာကစားခဏပါပေါ်တူဂီတက်စစ်မှုခရစ်စတီယာနိုရိုနယ်ဒိုကတက်တန်းတစ်လျှောက်သွင်းခဲ့တဲ့ကိုစစ်သူပေါင်း850ပြည့်သွားပါပြီ ပရီးမီးယားလိဂ်မှာတော့အာဆင်နယ်ကမန်ယူကိုပွဲပြီးကနေနောက်ကျ6နဲ့နိုင်သွားခဲ့ပါတယ်အမေရိကန်ကမြို့သမီးဗောလီဘောပွဲမှာတော့ကွင်းကြီးပြိုင်ချက်ကပစံချိန်တင်လိုက်ပါတယ်ကိုရနိုင်ပြပြပေးပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပေါ်တူဂီတိုက်စစ်မှုခရစ်စတီယာနိုရိုနောဒိုကတော့ဗဇာသမားဘဝမှာသွင်းတဲ့ဂိုးပေါင်း850ပြည့်သွားခဲ့ပါပြီ။ရိုနောဒိုဟာပြီးခဲ့တဲ့စနေနေ့ကဆော်ဒီပရိုလိကအယ်ဟာဇမ်နဲ့ကျန်တဲ့ပွဲမှာတဂိုးသွင်းပေးခဲ့ပြီးတော့အဲ့ပွဲမှာသူ့ရဲ့အယ်နာဆာအသင်းက၅ဂိုးတဂိုးနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်အခုဆိုရင်သူ့ရဲ့ကြီးစားဘောလုံးသမားဘဝတက်တန်းတစ်လျှောက်မှာသွင်းဂိုးစုစုပေါင်းဟာ850ရှိသွားပြီဖြစ်ပါတယ်။ရိုနောဒိုဟာဒီနေ့ဘောလုံးရာသီမှာ6ဂိုးသွင်းထားပြီးတော့ဆော်ဒီပရိုလိကမှာအခုလောလောဆယ်မှာတော့ဂိုးအများဆုံးသွင်းထားသူဖြစ်ပါတယ်။သူရဲ့နောက်မှာတော့သူနဲ့အသင်းပေါ်တူဖြစ်တဲ့စီနီဂေါတိုက်စစ်မှုမာနေက၅ဂိုးနဲ့ဒုတိယအများဆုံးသွင်းထားတာဖြစ်ပါတယ်ခင်ဗျာ။ဒီမှာအင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေဘက်မှာတော့အသင်းကြီးတွေကမန်စီးတီးအာဆနယ်လီဗာပူးနဲ့စပါ့စ်အသင်းတွေအနိုင်ရခဲ့ပြီးတော့မန်ယူချဲလ်ဆီနဲ့နျူကာဆယ်အသင်းတွေကတော့ရှုံးခဲ့ကြပါတယ်။ဒီဘက်မှာချန်ပီယံမန်စီးတီးကဖူလ်ဟမ်ကို၅ဂိုးတကိုးနဲ့နိုင်ပြီးစပေါ့ကလည်းဘန်လီကို၅ဂိုးနှစ်ဂိုးလီဗာပူးကအက်စတန်ဗီလာကို၃ဂိုးဂိုးမရှိနဲ့နိုင်လိုက်ချိန်မှာချယ်ဆီကနော်တန်ဟမ်ဖောရက်စ်ကို၁ဂိုးဂိုးမရှိနဲ့ရှုံးပြီးတော့ယူကာဆောကဘရိုက်တန်ကို၃ဂိုးတကိုးနဲ့ရှုံးပါတယ်ဒီဘက်မှာတော့အသင်းကြီးတွေကအာဆနယ်နဲ့မန်ယူတို့အာဆနယ်ရဲ့အမရိတ်စ်ကွင်းမှာထိတ်တိုက်တွေ့ခဲ့ကြပါတယ်ဒီဘက်မှာမန်ယူကရက်စ်ဖို28မိနစ်မှာအဖွင့်ဂိုးသွင်းပေမဲ့အာဆနယ်ကအိုဒဂတ်က1မိနစ်အကြာမှာပဲချက်ချင်းပြန်ခြေခဲ့ပြီးတော့တခါ88မိနစ်မှာမန်ယူကဂနာချိုတဂိုးသွင်းပေမဲ့ VAR ကလူကျွန်တယ်လို့ဆုံးဖြတ်တာကြောင့်ဂိုးမရပဲဒဏ်ရာရအချိန်ပို96မိနစ်နဲ့မိနစ်100မှာတော့အာဆနယ်ဘက်ကဒက်ကလန်ရိုက်စ်နဲ့ဂျေဇုစ်တို့က2ဂိုးသွင်းလို့နောက်ဆုံးမှာအာဆနယ်က3ဂိုးတဂိုးနဲ့နိုင်သွားခဲ့ပါတယ်ဒီပွဲနိုင်လိုက်တာကိုအယံဂုံယူတယ်လို့အာဆနယ်နီးပြမီခဲလ်အာတက်တာကတော့ပြောပါတယ်မန်ယူနီးပြအရစ်တန်ဟတ်ကတော့ဒီပွဲရှုံးရတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် Performance was right.But the result was not on our side and yeah, definitely many decisions were against us.
ကျွန်တော်တို့ရဲ့ကစားပုံကကောင်းပါတယ်။ဒါပေမဲ့ပွဲရလဒ်ကတော့ကျွန်တော်တို့ဘက်မှာရှိမနေပါဘူး။ပြီးတော့အဆုံးဖြတ်ချက်အတော်များများကလည်းကျွန်တော်တို့ဘက်မှာမရှိပါဘူး။ဘောလုံးပွဲဆိုတာဒီလိုပါပဲ။ကိုယ်နဲ့ထိုက်တန်တဲ့ရလဒ်တော့အမြဲတမ်းရနေတာမဟုတ်ပါဘူး။ဒီကနေ့ကလည်းအဲ့ဒီလိုနေ့တွေကတစ်ခုပါပဲ။ကစားပုံမှန်တယ်။ဒါပေမဲ့ကျွန်တော်တို့နဲ့ထိုက်တန်တဲ့ရလဒ်တော့မရခဲ့ပါဘူး။
ဆိုတော့ဒီပွဲနဲ့ပတ်သက်ပြီးတော့ Soccer Follow ချာနဲ့အိတာချုပ်ကိုကျော်မြွန့်ရဲ့အမြင်ကရောဘယ်လိုရှိပါသလဲ
Arsenal နဲ့ Man U ပွဲကတော့တကယ်ကိုတက်ထည့်ရင်ပိုးပါပဲနောက်ဆုံးမိနစ်တွေကြာမှတကယ်ကိုနောက်ဆုံးမိနစ်တွေဆို96မိနစ်နဲ့မိနစ်100လောက်မှာ Arsenal ကအနိုင်ကိုနဲ့တတိယမြောက်ကိုသွင်းယူနိုင်တယ် Arsenal နဲ့ Man U ပွဲမှာအဓိကကွာခြားသောတာကတော့Man U ရဲ့ cancel ပိုင်းအနေနဲ့အားနေသွားတယ်လို့ထင်ဒါကလည်းအဓိကဘိုးနောက်ခံလူ Varane မပါနိုင်တာကြောင့်လို့ကျွန်တော်တို့ထင်တယ်ကျန်တဲ့ပိုင်းကတော့ကွင်းလယ်ပိုင်းတိုက်စစ်ပိုင်းတွေကတော့မျှပါတယ်။ဒိုင်လူကြီးအန်တိုနီတေလာရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုကြတာတွေရှိတယ်။ဒါပေမဲ့လည်းမျှတော့တယ်လို့ထင်တယ်။ဒိုင်လူကြီးတေလာကိုင်ဟာဗက်စ်ရတဲ့နဲ့ပယ်နယ်တီကိုမပေးခဲ့ဘူး။နောက်တစ်ခါဂနာချုပ်သွင်းတဲ့မန်ယူဘက်ကသွင်းတဲ့ဂိုးကိုလည်းမပေးခဲ့ဘူးဆိုတော့ဒါကသူကအိုဘက်ကဒီဘက်ကတော့မျှတာခဲ့တယ်လို့ကျွန်တော်တို့ထင်တယ
်။အာဆနယ်တဲ့ဟာဒီနေ့ဘောလုံးရာသီမှာအင်္ဂလန်ကွင်းလယ်လူဒက်ကလန်ရိုက်စ်ကိုကလပ်တေးရဲ့စံချိန်တင်ပြောင်းရွှေ့ခြင်းပေါ်တန်တရာကျော်နဲ့ဝယ်ခဲ့တာအပါဝင်ဂျူရီယန်တင်ဘာကိုင်ဟာဝစ်အစရှိတဲ့ကစားသမားတွေကိုလည်းငွေအမြောက်များသုံးပြီးတော့ခေါ်ခဲ့တာကြောင့်ဒီဘောလုံးရာသီမှာချန်ပီယံဖြစ်နိုင်ခြေရှိတဲ့အသင်းတွေကတခုဖြစ်တယ်ဆိုပြီးတော့ဘောလုံးဝေဖန်သူတွေကသုံးသပ်ခမန့်နေကြပါတယ်ဆိုတော့ဒီနေ့ဘောလုံးရာသီမှာအာဆနယ်အသင်းချန်ပီယံဖြစ်လာနိုင်မလား
အာဆနယ်ကချန်ပီယံဖြစ်ဖို့တော့မလွယ်သေးဘူးလို့ကျွန်တော်ထင်တယ်အော်မန်စီးတီးနဲ့တပါဘူးလောက်အင်အားတိတ်ပြီးတော့မတောင့်တင်းဘူးလို့ထင်တယ်။ဒီရာဒီမှာချန်ပီယံတက်ဖို့ကိုမန်စီးတီးနဲ့လေဘာမှုအဓိကရှင်ပြန်ရပြီးတော့အာဆင်နယ်ကတော့ချန်ပီယံလိဝင်ခွင့်လောက်ပဲရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဒီအာဆင်နယ်နဲ့မန်ယူပွဲမှာ Sky Sports ရုပ်သံလိုင်းအတွက်ဘောလုံးဝေဖန်သူလုံနေတဲ့မန်ယူသင်္ကောင်းဆောင်ဟောင်း Riking ကို Emirates ကွင်းမှာရန်ပြူတိုက်ခိုက်ခဲ့တဲ့အသက်42နှစ်အရွယ်ပရိသတ်တစ်ယောက်ကိုရတဖွဲ့ကဖမ်းဆီးလိုက်ပါတယ်။အာဆနယ်နဲ့မန်ယူအပွဲအပြီးမှာအဲ့လူက Riking ကိုခေါင်းနဲ့တိုက်ပြီးတော့ရန်ပြုတ်ခဲ့ပြီးတော့ဒါကိုသူနဲ့သူဘောလုံးပွဲဝေဖန်သူလုံနေတဲ့ Man City နောက်ခံလူဟောင်း Michael Richards ကဂျားကနေဝင်ပြီးတော့တားခဲ့တာပါ။ရတဖွဲ့ကဒီဖြစ်ရပ်ကိုတနင်္ဂနွေနေ့မှာစုံစမ်းခဲ့ပြီးတော့စက်တင်ဘာ4ရက်နေ့တနင်္လာနေ့မှာတော့ဖမ်းဆီးလိုက်တယ်လို့အတည်ပြုပါတယ်။ ဒါပေမဲ့အဲ့လူနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာခြင်းတော့မရှိပါဘူးခင်ဗျာ။စပိန်နိုင်ငံဘက်မှာတော့ပြီးခဲ့တဲ့အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာဘုံဆွဲခဲ့တဲ့စပိန်အမျိုးသမီးအသင်းကယန်နီဟာမိုဆိုရဲ့နှက္ခမ်းကိုနမ်းခဲ့တဲ့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယယ်လက်စ်ကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်နေပါတယ်။အမဆိုကိုထောက်ခံတဲ့အနေနဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွဲမှာစပိန်နိုင်ငံအမျိုးတွေမှလူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာပါစက်တင်ဘာ1ရက်နေ့နဲ့2ရက်နေ့တွေမှာမက်ဒရစ်မွန်ထရယ်နဲ့ဆဗီးမျိုးတွေမှလူတွေစုဝေးဆန္ဒပြခဲ့ကြပြီးတော့ပြီးခဲ့တဲ့4ရက်နေ့ကတော့ဘာစလိုနာမျိုးမှာအမဆိုကိုထောက်ခံတဲ့လူ200ကျော်လောက်စုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒါပြင်တလင်းလာနေအစောပိုင်းတော့ကလည်းစပိန်ဘောလုံးအသင်းကRuby LS ရဲ့လုံရက်တွေဟာလုံးဝကိုလက်ခံနိုင်စရာမရှိတဲ့လုံရက်တွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။အခုလောလောဆယ်မှာတော့ FIFA ကဘောလုံးအဖွဲ့ချုပ်က Ruby LS ကိုယာရုတာဝန်တွေကနေရဆိုင်ထားပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အဲ့လိုစုံစမ်းစစ်ဆေးနေတဲ့အချိန်တွဲမှာသူ့ကို3လတိတိဘောလုံးပွဲကိစ္စရင်းနဲ့လုံးဝမပတ်သက်ရဘူးဆိုပြီးတော့ဆုံးဖြတ်ထားပါတယ်။ညာဒေးဆိုင်ပွဲတွေမှာတော့ညီအစ်ကိုမှကျင်းပနေတဲ့ American Open Tennis ပြိုင်ပွဲမှာအမျိုးသမီးဘက်မှာတော့မနစ်ကချန်ပီယံအီဂါစပီယတက်ခါလတ်ဗီးယားကယလီနာအိုစတပန်ကိုကိုဇဒုထအဆင့်မှာ36 63 61နဲ့ရှုံးပြီးတော့ပြိုင်ပွဲကထွက်လိုက်ရပြီဖြစ်ပါတယ်။အခုလိုစပီယတက်ရှုံးသွားတာကြောင့်ဘယ်လာရုစ်နိုင်ငံကကမ္ဘာအဆင့်နဲ့အာရီနာဆာဗလန်ကာဟာဒီအမေရိကန်အိုပန်တင်းနစ်ပြိုင်ပွဲပြီးတဲ့အချိန်မှာတော့ကမ္ဘာအဆင့်တက်ကစားသမားဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ဘက်ကနောက်ထပ်အားကစားသတင်းတစ်ခုကတော့ပြီးခဲ့တဲ့ဘက်ကအမေရိကန်မှာကစားခဲ့တဲ့ဗောလီဘောပွဲတစ်ခုဟာအမျိုးသမီးအားကစားပွဲတွေထဲမှာပရိသတ်တွေအများဆုံးကြည့်တဲ့ပွဲဖြစ်တဲ့ကမ္ဘာစံချိန်တင်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကနီဘရာစကာတက်ကသို့အမျိုးသမီးအသင်းနဲ့အိုမဟာအသင်းတို့လင်ကွန်မြို့ကမမ်မိုရီယယ်ကွင်းကြီးမှာကစားတဲ့ပွဲကိုပရိသတ်စုစုပေါင်း 62,300 ယောက်ကြည့်ရှုခဲ့တာပါ။ဒီမတိုင်ခင်တုန်းကအမျိုးသမီးအားကစားပွဲတွေမှာအများဆုံးစံချိန်တင်ထားတဲ့ပွဲကတော့ဘာစလိုနာမျိုးကနူကမ်ကွင်းကြီးမှာကစားခဲ့တဲ့ဘာစလိုနာနဲ့ဝိုးဘောက်တို့ရဲ့အမျိုးသမီးချန်ပီယံလူပွဲဖြစ်ပါတယ်။အဲ့ပွဲမှာတော့ပရိသတ်9,648ယောက်ကြီးခဲ့တာပါ။အခုတစ်ချိန်ကမ္ဘာစံချိန်တင်ခဲ့တဲ့လင်ကွန်မျိုးကမမ်မိုရီယယ်အားသာကွင်းကြီးဟာပုံမှန်အဖြစ်တော့အမေရိကန်ဘောလုံးပွဲတွေကစားလေရှိတဲ့ကွင်းဖြစ်ပြီးတော့တရဝင်းအရတော့ပရိသတ် 15,458 ယောက်ပဲဆန့်နာဖြစ်ပါတယ်။ဒါပေမဲ့လည်းအရင်ကလည်း 9,000 ကျော်အထိကြီးရတယ်ရှိခဲ့ဘူးပြီးတော့ဒီတစ်ခေါက်မှာတော့ပရိသတ် 92,300 နဲ့ကမ္ဘာစံချိန်တင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုယ်နဲ့အကစားခဏကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ဗိုလ်ရုညအစီအစဉ်နဲ့ဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်ကပိတ်ဆို့တန်းခတ်ထားတဲ့မြန်မာနိုင်ငံပိုင်ဘန်တွေနဲ့ဘန်နာရီလုပ်ငန်းတွေမလုပ်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နောက်ထပ်ဘန်လုပ်ငန်းကြီးတစ်ခုကညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကပိတ်ဆို့တန်းခတ်ထားတဲ့မြန်မာနိုင်ငံသားကုန်သွယ်မှုဘဏ် MFTB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝယ်ရေးဘဏ် MICB ဘဏ်တွေနဲ့လုပ်ငန်းတွေမလုပ်ဖို့ဘင်္ဂလားဒေ့ရှ်ဘဏ် BB ကညွှန်ကြားချက်ထုတ်ပြန်လိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေကဖော်ပြခဲ့ကြတာပါ။တန်ခတ်ခံထားရတဲ့မြန်မာနိုင်ငံက MFTB ဘဏ်နဲ့ MIC ဘဏ်တွေအနှံ့ထားတဲ့ဒေါ်လာတသန်းကျော်ထုတ်သွင်းခွင့်ပိတ်လိုက်တဲ့အကြောင်းကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဆိုနာလီယာဘဏ်ကပြီးခဲ့တဲ့လတွေမှာကြေညာထားပါသေးတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုအဆုံးသတ်ရေးအတွက်စစ်ကောင်စီကိုဆက်လက်ဖိအားပေးလှုပ်ဆောင်သွားမယ်ကြောင်းနဲ့အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်ဖို့အမေရိကန်ဒုသမ္မတကမလာဟဲရစ်ကဒီနေ့ပဲအာဆီယံထိပ်သီးအစည်းအဝေးမှာပြောပါရယ်။ဒါပြင်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကြားပိုပြီးနီးနီးဆက်ဆက်ပူးပေါင်းဆောင်ရွက်နိုင်မှုအတွက်ဝါရှင်တန်မြို့တော်မှာအမေရိကန်အာဆီယံစင်တာဖွင့်လှစ်သွားမယ်ကြောင်းလည်းသူကကြေညာသွားပါသေးတယ်။အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအရေးဖြည့်ရှင်းဖို့ဆုံးဖြတ်ခဲ့တဲ့ဘောစစ်ကောင်စီကကန့်ကွက်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကျင်းပနေတဲ့43ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးအပြီးထုတ်ပြန်တဲ့အာဆီယံခေါင်းဆောင်တွေရဲ့ပြန်လည်သုံးသပ်ချက်နဲ့ဆုံးဖြတ်ချက်တွေကိုကန့်ကွက်တဲ့အကြောင်းစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနကစက်တင်ဘာလ5ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
။ကျေးဇူးပါမခင်လေး VO ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးတော့ပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆူမမစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Robert Bus တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.